Welcome to the Voice of America in Burmese.
ပြန်ပောင်းခင်ဝေတဲ့ညတညဖြစ်ပါသည်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American ဇန်ကနေ2022ခုနှစ်ဧပြီလ22ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိလိုင်းလို့မီတာ31 32နဲ့58တို့အပြင် VOA Facebook စာမျက်နှာကနေလည်းစတင်အစံလွှင့်နေပါပြီခင်ဗျာဒီညအတွက်အစည်းအဝေးမူကတော့ကျွန်တော်ညနေပါစကိုင်းတိုင်းတွေကတချို့ခြေရွာတွေမှာတော့စစ်ကောင်စီဘက်ကလိုက်လံဖမ်းဆီးတာတွေကြောင့်ဓားလုံးကျွတ်ထွက်ပြေးနေရတာတွေရှိနေပါတယ်
။အခုလက်ရှိချိန်တွေကတော့လက်ရှိစစ်သားတွေစစ်တပ်တွေကတော့ကျွန်တော်တို့ရွာတွေလိုက်ပူနေတုံးပဲ။ဟိုရွာတွေကလည်းစစ်သားတွေလာပြီဆိုရင်ကြောက်လန့်ပြီးတော့ထွက်ပြေးကြပါရဲ့
။ယာကြီးခြေရွာသားတူဖြောသွားတာဖြစ်ပါတယ်။ဒီအကြောင်းကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်။ဒါအပြင်ရန်ကုန်မှာဒီဆန္ဒပြသပိတ်ဒီအပါဝင်နိုင်ငံတော်ဝန်ကဆရာနာရှင်စန့်ကျင်ဆန္ဒပြနောက်ဆုံးအခြေအနေတွေမီဒီယာတချို့ကိုသူတို့နဲ့ပူးပေါင်းဖို့စစ်ကောင်စီကတိုက်တွန်းလိုက်တဲ့အကြောင်းတခါဒေါန်ဆန်းစုကြည်ရဲ့အမှုနောက်ဆုံးအခြေအနေအပါဝင်ချင်းတိုင်းရင်းသားတွေကချင်းမျိုးသားကာကွယ်ရေးတပ်ဖွဲ့လိုက်တဲ့အကြောင်းစာရာတွေကိုဒီညမှာနားဆင်ရဖို့ရှိပါတယ်အခုတော့ကြာသပတေးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့အမှန်များသိစေအောင်လို့ကြေညာပေးမှာဖြစ်ပါတယ်ဗျာ
အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာလာမယ့်ဧပြီလ24ရက်စနေနေ့မှာကျင်းပမယ်မြမအရေးအရေးပေါ်အာဆီယံထိပ်သီးအစည်းအဝေးကိုစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်လူကိုယ်တိုင်တက်ရောက်မှာဖြစ်တယ်လို့စစ်ကောင်စီနဲ့နှိဆက်သူတူကပြောရေကိုအတည်ပြုပါတယ်အာဆီယံထိပ်သီးအစည်းအဝေးတက်ရောက်မဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကဂျကာတာမြို့ကိုရောက်ရှိနေတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရီနာဘာဂနာနဲ့လည်းတီးခြားတွေ့ဆုံဆွေးနွေးဖို့ရှိတယ်လို့လည်းအတည်ပြုပြောဆိုပါတယ်ဒီချိန်ထဲမှာပဲဒီစီအိုဘွဲကိုဖိလစ်ပိုင်သမရရိုဒရီဂိုဒူတာတက်တက်မှာမဟုတ်ဘူးလို့သမရရဲ့ပြောခွင့်ရကဒီကနေ့မှပြောကြားလိုက်ပါတယ်စနေနေ့မှကျင်းပဖို့ရှိတဲ့ဒီစီအိုဘွဲမှာအာဆီယံခေါင်းဆောင်တွေနဲ့ချင်းဆိုင်ဆွေးနွေးကြမှာဖြစ်တဲ့အတွက်သမရဒူတာတက်အနေနဲ့မတက်ဖို့ဆုံးဖြတ်လိုက်တာဖြစ်ကြောင်းသမရရဲ့ပြောခွင့်ရဟယ်ရီရော့ကပုံမှန်သတင်းစာရှင်းလင်းပွဲအတွင်းသတင်းတောက်တွေကိုအဲ့ဒီလိုပြောကြားလိုက်တာဖြစ်ပြီးသမရကိုစားနိုင်ငံရေးဝန်ကြီးတီယိုဒိုရိုလော့ခ်ဆင်တက်မယ်လို့ပြောပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအကြတဲ့ပြည်လဲရေးအတွက်အာဆီယံအတွင်းရေးမှူးချုပ်နဲ့လက်ရှိအာဆီယံအလဲကျဥက္ကဋ္ဌဘရူတိုင်းနိုင်ငံတို့မြန်မာနိုင်ငံကိုတွားရောက်မဲ့ခီးစဉ်ကိုဖိလစ်ပိုင်အနေနဲ့အပြည့်အဝထောက်ခံကြောင်းပြောပါတယ်ခင်ဗျာဒီတော့တွင်မှာပဲမြန်မာရေးအာဆီယံအရေးပေါ်ဆွေးနွေးပွဲဟာအာဆီယံအပေါ်ယုံကြည်လေးစားမှုနဲ့အာဆီယံရဲ့ညီညွတ်ရေးကိုစမ်းသပ်မဲ့ဆွေးနွေးပွဲဖြစ်ကြောင်းထိုင်းဆိုရတာဝန်ရှိသူတွေကဒီကနေ့ကြာသပတေးနေ့မှာပြောပါတယ်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာတို့မြန်မာရေးအာဆီယံဆွေးနွေးပွဲနဲ့ပတ်သက်လို့ဒီကနေ့တယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုခဲ့တာမှာမြန်မာပြည်ပကဟာဒေတာရင်းငင်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်စင်ခွန်မှုတရားဖြစ်တယ်ဆိုတာကိုအတိအမှတ်ပြုပြောကြားခဲ့ကြောင်းထိုင်းဆိုရကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒီဆွေးနွေးပွဲကနေတိကျခိုင်မာတဲ့ရလဒ်တစ်ခုထွက်လာဖို့နိုင်ငံတကာအသံဝိုင်းကမျှော်လင့်နေတယ်ဆိုတာကိုအာဆီယံအနေနဲ့သဘောပေါက်ကြောင်းထိုင်းနိုင်ငံကြားရေးဌာနပြောခွင့်ရတန်နီဆန်ဂရကလည်းပြောပါတယ်စနေနေ့မှာကျင်းပမယ့်ဒီဆွေးနွေးပွဲကိုအာဆီယံဆယ်နိုင်ငံကခေါင်းဆောင်တွေတက်ကြဖို့အစောပိုင်းကစီစဉ်ထားတာဖြစ်ပေမဲ့ထိုင်းဝန်ကြီးချုပ်ကသူကိုယ်တိုင်မတက်ဘူးလို့ဗိုလ်ထုနေမှာပြောကြားခဲ့သလိုအခုဖိလစ်ပိုင်သမ္မတကလည်းလူကိုယ်တိုင်မတက်နိုင်ကြောင်းပြောလာတာဖြစ်ပါတယ်ဗီယက်နမ်နိုင်ငံကတော့ဝန်ကြီးချုပ်ဖမ်မင်ချင်းတက်မယ်လို့ပြောထားပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရီနာဘာဂနာဟာဒီဆွေးနွေးပွဲကိုတက်ခွင့်မရပေမဲ့လည်းစီဝဲပြင်ပမှာတွဲဆုံဆွေးနွေးတာတွေလုပ်သွားမယ်ဆိုတဲ့သတင်းလည်းထွက်ထားပါတယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကိုပြစ်တင်ရှုံချကြောင်းအဆိုပြုထားတဲ့လွတ်တော်ဥပဒေမူကြမ်းကိုပြည်ထောင်နိုင်ငံကနိုင်ငံရေးပါတီကိုပါတီကလွတ်တော်အမတ်တရားကထောက်ခံကြောင်းပြောကြားလိုက်ကြပါတယ်ဒါအပြင်မြန်မာနိုင်ငံကိုစစ်လက်နဲ့ရောင်းချမှုပိတ်ပင်မဲ့နိုင်ငံတကာညွန့်ပေါင်းအဖွဲ့ဖွဲ့စည်းရေးနဲ့ရိုဟင်ဂျာတွေလူမျိုးတွေတပ်ဖြတ်ခံရမှုနဲ့ပတ်သက်လို့ ICJ နိုင်ငံတကာတရားခုံရုံးမှာတင်ထားတဲ့အမှုမှာပူးပေါင်းပါဝင်ရေးတို့အတွက်လည်းဗြိတိရှားအစိုးရအနေနဲ့ပြင်ထန်တဲ့အရေးယူဆောင်ရွက်မှုတွေလှုပ်ဆောင်မှုအတွက်အဲ့ဒီလွတ်တော်အမတ်တွေကတောင်းဆိုလိုက်ကြပါတယ်မြန်မာနိုင်ငံအတွင်းကနိုင်ငံရေးနဲ့လုံခြုံရေးဆိုင်ရာအခြေအနေများလို့အမည်ပေးထားတဲ့ဒီဥပဒေမူကြမ်းအမှတ် 1905 အရမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကိုပြစ်တင်ရှုံချထားပြီးသူတို့ကိုပေးအပ်ထားတဲ့တာဝန်တွေဆောင်ရွက်ခွင့်မရတဲ့မြန်မာနိုင်ငံကရွက်ောက်ခံလွတ်တော်အမတ်တွေနဲ့သွေးစည်းညီညွတ်စွာယက်တီကြောင်ပြသထားတာလည်းဖြစ်ပါတယ်ခင်ဗျာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်ဆန္ဒပြမှုတွေနိုင်ငံတော်ဝန်မှာတတ်နိုင်တဲ့နည်းမျိုးစုံနဲ့ပြုလုပ်နေကြပါတယ်။နေရောညပါလုံခြုံရေးတင်းကျပ်ထားတဲ့ရန်ကုန်မြို့မှာလူအများပြားလမ်းမပေါ်ထွက်ဆန္ဒပြပွဲတွေမရှိတော့ပေမဲ့လူငယ်တွေဥဆောင်ပြီးအစုလိုက်ယောက်ျားတပိတ်နဲ့အွန်လိုင်းပေါ်မှာစန့်ကျင်လှုပ်ရှားမှုတွေကိုလုပ်နေကြပါတယ်။ လိုင်းအင်းစိန်တောင်ကလာမြောက်ကလာနဲ့မင်္ဂလာတော်မြို့နယ်တွေမှာလူမဲ့တပိတ်ဆင်းနေတဲ့ပိတ်တွေဒီကနေ့ဆက်လုပ်ကြသလိုတာကိတမြို့ထဲမှာတော့အာနာတိန်စစ်ဘုတ်ချုပ်ကြီးတွေရဲ့ပုံတွေကိုကွန်တုံးနေတဲ့ထက်ပြီးလူလောကတဲကိုရောက်မလာသင့်တဲ့သူများဆိုပြီးစားရိတ်ချိတ်ဆွဲထားတဲ့ကွန်တုံးတပိတ်လုခဲ့ကြပါတယ်။ကချင်ပြည်နယ်ဖားကမြို့မှာလည်းလွန်ခဲ့တဲ့ရက်အနည်းငယ်အတွင်းကင်အေးနဲ့မြန်မာစစ်တပ်အကြတိုက်ပွဲတွေရှိခဲ့ပေမဲ့ဆီယနာတိမ်မှုဆန်းကျင်ဆန္ဒပြပွဲတွေကိုနေ့စဉ်ပြုလုပ်နေကြတာမှာဒီကနေ့မှလည်းအလားတူချီတက်ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ
်။
မွေဆန္ဒပြပွဲတွေကိုအဓိကဥဆောင်နေတဲ့တပိတ်ခေါင်းဆောင်ကိုဝေမိုးနိုင်ကိုဖမ်းဆီးပြီးလူတက်မှုအပါအဝင်အမှုသုံးမှုနဲ့တရားစွပ်စွထားပေမဲ့လူထုကအားမလျှော့ဘဲစစ်အာဏာသိမ်းမှုအဆုံးသတ်ဖို့ဆန္ဒပြနေကြဆဲပါမနေ့ကဖြုတ်ခွင်းခံရတဲ့တနင်္သာရီတိုင်းလောင်းလုံမြို့ကတပိတ်စစ်ကြောင်းဒီကနေ့လမ်းမပေါ်ပြန်ထွက်လာပြီးဆန္ဒပြခဲ့တယ်လို့မန္တလေးမိထီလာပကံမြို့တဲ့ဒီမော့ဆိုမြကျင်းနာမြို့တွေမှာလမ်းလျှောက်တပိတ်ဆံကဲတပိတ်ကြောက်ကြတပိတ်တွေဆင်းနေကြပါတယ်။ဒါအပြင်ရွှေဘိုမြင်းကြံနမ်မတီမော်လမြိုင်ပောင်နဲ့တခြားမြို့တွေမှာလည်းလူမဲ့တပိတ်ပန်းတပိတ်အာယုံဦးတပိတ်နဲ့ညတပိတ်တွေကိုပုံစံမျိုးစုံပြုလုပ်ပြီးစစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေကိုပြုလုပ်ခဲ့ကြပါတယ်ခင်ဗျာ။ဒီမနက်ကမှစစ်တပ်ကအာဏာသိမ်းလိုက်တာနဲ့ငွေကြေးအခက်အခဲပုံမှုကြီးထွားလာနေတာတွေကြောင့်စားနပ်ရိက္ခာမလုံလောက်မှုပြဿနာပုံမှုကျယ်ပြန့်လာနေပြီးလာမယ့်လအနည်းငယ်အတွင်းတန်ပေါင်းများစွာသောပြည်သူတွေအငတ်ဘေးနဲ့ရင်ဆိုင်ရနိုင်တယ်လို့ WFP ကမ္ဘာစားနပ်ရိက္ခာအဖွဲ့ကြီးကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အထူးသဖြင့်မြို့ပြတွေမှာကွန်ထရိုးလုပ်မှုကဏ္ဍဆောက်လုပ်ရေးနဲ့ဝန်ဆောင်မှုလုပ်ငန်းတွေကျဆင်းလာတာကြောင့်အလုံးလက်မဲ့ဥယျာဉ်တိုးလာနေပြီးလာမယ့်3လကနေ6လအတွင်းစားနပ်ရိက္ခာအခက်အခဲနဲ့ရင်ဆိုင်ရသူ3တန်းခွဲလောက်ရှိနိုင်တယ်လို့ WFC ကပြုစုထားတဲ့3တက်ချက်မှာဖော်ပြထားပါတယ်။အလုံးလက်မဲ့ဥယျာဉ်တိုးလာတာနဲ့အမျှစားနပ်ရိက္ခာမလုံလောက်မှုလည်းကြီးထွားလာနိုင်တယ်လို့WFC ရဲ့မြန်မာနိုင်ငံဆိုင်ရာဌာနညွန်ကြားရေးမှူးစတီဖန်အန်ဒါဆန်ပြောတာကိုကိုကဖော်ပြထားပါတယ်။ရန်ကုန်မြို့နယ်ဤတဝိုက်မှာထမင်းနှံမအောင်မစားရသူတွေအဟာရမပြည့်ဝတဲ့အစားအစာတွေကိုစားနေရသူတွေနဲ့အကျွေးတင်နေကြသူတွေအများပြားရှိနေပြီဖြစ်ကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်ရန်ကုန်မြို့နယ်ဤတဝိုက်ကအစင်းရဲဆုံးမြို့နယ်ဆယ်မြို့နယ်အထူးသဖြင့်ကျူးကျော်ရပ်ကွက်တွေရှိရာနေရာတွေကိုဦးစားပေးပြီး WFC အနေနဲ့ကူညီပံ့ပိုးပေးသွားမှာဖြစ်တယ်လို့စစ်ဖြစ်နေတဲ့ဒေသတွေအပါအဝင်မြန်မာနိုင်ငံအတွင်းကအခက်အခဲကြုံနေရတဲ့မျိုးတွေကိုကူညီပေးသွားဖို့အသင့်ရှိနေကြောင်းလဲ WFP ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ New American Dance ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.32 kHz 938ည5.32 kHz 9303ည5.32 kHz 9303kHz 585တို့ဖြင့်စနေတွင်တွင်မှာ5လက်မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။မင်္ဂလာပါရှင်ကျွန်မများသတင်းအောင်ပါတတိယနေ့ကိုဆက်လက်ပြီးတော့ကြီးညာပေးပါမယ်ရှင်။အရှေ့တောင်အာရှနိုင်ငံများအဖွဲ့အစည်းရဲ့အနေနဲ့မြန်မာနိုင်ငံမှာအာဏာသိမ်းယူထားတဲ့စစ်တပ်ကိုအတိအမှန်မပြုဖို့နဲ့ပြည်ထောင်စုလွတ်တော်ကိုစားပြုကော်မတီ CRPH ဦးဆောင်ပြီးမကြခင်ကဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုသာအတိအမှတ်ပြုဖို့ NUG ဝန်ကြီးနော်စုစင်နာလှလှဆိုကဒီကနေ့တိုက်တွန်းပြောဆိုပါတယ
် Please the ASEAN member of state not to recognize coup just please recognize and hear the cry of Myanmar people
ASEAN ဖွဲ့ဝင်နိုင်ငံတွေအနေနဲ့အာဏာသိမ်းစစ်တပ်ကိုအတိအမှတ်မပြုဖို့မြန်မာနိုင်ငံမှာဒီမိုကရေစီအရေးတန်းတူခွင့်ရေးညီညွတ်ရေးနဲ့တရားဝါပြောရေးကိုလိုလားတောင်းတနေကြတဲ့ပြည်သူရဲ့တောင်းဆိုမှုကိုနားထောင်ပေးဖို့မျိုးသားညီညွတ်ရေးအစိုးရကိုထောက်ခံအသိအမှတ်ပြုခြင်းအပြင်ပြည်သူတွေရဲ့အတန်ကိုအသိအမှတ်ပြုပါဆိုပြီးအမျိုးသမီးလူငယ်နဲ့ကလေးငယ်ရေးရာဝန်ကြီးနော်စုစင်နာလှလှဆိုကပြောသွားပါတယ်မြန်မာအရေးဆွေးနွေးဖို့ရှိနေတဲ့အာဆီယံထိပ်သီးဆွေးနွေးပွဲကျင်းပဖို့ရပိုင်းအလို့မှာပဲဒေတာရင်းလူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တွေဖြစ်တဲ့အာဆီယံနဲ့လူ့အခွင့်အရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့တို့ကပူးပေါင်းကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးနော်စုစင်နာလှလှဆိုကအခုလိုပြောသွားတာပါ။အရင်အစိုးရလက်ထက်မှာလူ့အခွင့်အရေးဆိုင်ရာကိစ္စတွေကိုအထူးတလဲမဆောင်ရွက်နိုင်ရတဲ့လို့တိုင်းရင်းသားဒေတာတွေကလူတွေရဲ့အသံတွေကိုဥပိ္ပခါပြုခဲ့တာကိုဝန်ခံလိုတဲ့အကြောင်းနဲ့အဲ့ဒီအတွက်စိတ်မကောင်းဖြစ်ရကြောင်းလည်းသူကပြောပါတယ်။အတိတ်ကအမှားတွေရှိခဲ့ပေမဲ့အနာဂတ်ဆံမျက်နှာတွေဖွင့်လှစ်လိုပါတယ်လို့ဝန်ကြီးနော်စုစင်နာလှလှဆိုကပြောဆိုသွားခဲ့ပါတယ်ရှင်။တရုတ်အစိုးရပိုင်မတော်ကားကုမ္ပဏီအုပ်စုတစုဖြစ်တဲ့ Gwangju Automobile Group ကမြန်မာနိုင်ငံမှာရှိတဲ့ကားစက်ရုံကိုစီစဉ်ထားတဲ့အတိုင်း unit ထဲမှာဖွင့်လှစ်ပြီးမော်တော်ကားထုတ်လုပ်သွားဖို့ရှိတယ်လို့ပြောပါတယ်။ ရန်ကုန်မြို့မှာရှိတဲ့စစ်ရင်ကိုတိစောက်နေတာကနဦးအစ်စ်မှာရှိနေကြောင်းနဲ့လက်ရှိမငြိမ်မသက်မှုတွေကတည်ရောက်မှုမရှိဘူးလို့ GAC မော်တော်အုပ်စုရဲ့အာရှဒေသအထွေထွေမန်နေဂျာဘင်ချန်းကနီကေးအရှာသတင်းဌာနကိုပြောပါတယ်။တစ်ချိန်တည်းမှာပဲဂျပန်နဲ့တခြားနိုင်ငံတွေကယင်းနီးမြုပ်နှံသူတွေကတော့မြန်မာနိုင်ငံအတွင်းကယင်းနီးမြုပ်နှံမှုလုပ်ငန်းတွေကိုရပ်ဆိုင်းတာတွေရုပ်သိမ်းတာတွေကိုလုပ်နေပါတယ်။တောင်ဆန်းစုကြည်ဥဆောင်တဲ့အရတအစိုးရကိုဖြုတ်ချခဲ့တဲ့မြန်မာစစ်တပ်နဲ့အာဏာသိမ်းမှုကိုဆန္ဒပြနေသူတွေကြားအကြမ်းဖက်မှုတွေဖြစ်ပွားနေကြတဲ့ကဒီလိုရင်းနှီးမြှုပ်နှံမှုတွေကိုရပ်ဆိုင်းနေကြတာလည်းဖြစ်ပါတယ်။ဂျပန်တိုယိုတာမော်တော်အနေနဲ့ဒေါ်လာ52တန်းတန်စက်ရုံတစ်ကို February လထဲမှာဖွင့်လှစ်ဖို့အစီအစဉ်ရှိခဲ့ပြီးမှရပ်ဆိုင်းထားပါတယ်။တကဘာလုံးအတိုင်းအတာအရမနစ်ကတရုတ်ကွန်ဂျူအော်တိုမိုဘိုင်းကရရှိတဲ့ဝင်ငွေဒေါ်လာ 6.82 ဘီလီယံနဲ့က 68 ရာခိုင်နှုန်းကိုတရုတ်အစိုးရကရခဲ့တာဖြစ်ပြီးနိုင်ငံရဲ့ခြားယင်းနှိမ့်ညံ့မှုကနေဝင်ငွေ 18 ရာခိုင်နှုန်းတိုးတက်ခဲ့တယ်လို့ Nikkei Asia သတင်းဌာနကဖော်ပြပါတယ်ရှင်။ပြောင်းဆုံးနေတဲ့ရေတက်ရေငုပ်တင်းမောကိုရှာမတွေ့သေးဘူးလို့အင်ဒိုနီးရှားရေတက်ကဒီကနေ့ပြောပါတယ်။ဒီတင်းမောမှာလူ53ယောက်လိုက်ပါသွားတာပါ။ဒီရေငုပ်တင်းမောနဲ့အဆက်အသွယ်နောက်ဆုံးရခဲ့တဲ့နေရာတဝိုက်ကရေပြင်မှာစီကွက်တွေတွေ့ရတယ်လို့ရှာဖွေခဲ့ဆယ်ရေးတွေကပြောပါတယ်။တက်တန်း54နှစ်ရှိပြီဖြစ်တဲ့ KRI Nangala 402ရေငုပ်တင်းမောဟာဘာလီကျွန်းမြောက်ဖက်ရေပြင်နယ်နိမိတ်ထဲမှာစီးလိကျနေကြတာဖြစ်တယ်လို့ရေတက်ပြောခွင့်ရကပြောပါတယ်။ရှာဖွေခဲ့ဆယ်ရေးအတွက်ရေအောင်ရှာဖွေရေးရေရင်နှစင်းစီးလွတ်ထားတယ်လို့ပြောပါတယ်။ဒါပေမဲ့အချက်အလက်တွေပြည့်ပြည့်စုံစုံမရတဲ့အတွက်နောက်ဆုံးဆက်တွေ့ခဲ့တာဟာဒီသင်းမောကဟုတ်မဟုတ်အတိမပြည့်နိုင်ဘူးလို့လည်းပြောခွင့်ရကပြောပါတယ်။ပျောက်ဆုံးနေတဲ့ဒီရေငုပ်သင်းမောကိုအိမ်နီးချင်းစင်ကာပူနဲ့မလေးရှားနိုင်ငံတွေကလည်းကူညီရှာဖွေပေးမယ်လို့ပြောပါတယ်။ရှာဖွေခဲ့ဆေးရီးအတွက်ဩစတြေးလျနိုင်ငံကလည်းတတ်နိုင်သမျှလိုအပ်တာတွေကူညီထောက်ပံ့ပေးမယ်လို့ဩစတြေးလျနိုင်ငံဂျာယီဝင်ကြီးမာရစ်ပင်ကပြောပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မန်းမြသတင်းအောင်တို့ချင်းညာပေးခဲ့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်ပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။စကိုင်းတိုင်းဘက်ကဒီဆန္ဒပြပွဲအခြေအနေတွေကိုမတင်ပြခင်မှာအခုအရင်ဆုံးတော့ဒေါန်ဆန်းစုကြည်ပေါ်တရားစွဲဆိုထားတဲ့အမှုကိစ္စကိုပြောပြခြင်းပါတယ်။နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကိုနိုင်ငံတော်ရှေ့ဝက်ချက်အုပ်တွေနဲ့ရန်ကုန်အရှေ့ပိုင်းခရိုင်တရားရုံးမှာစွဲဆိုထားတဲ့အမှုအတွက်လိုက်ပါဆောင်ရွက်မဲ့အခြေအနေတွေကိုတရားရုံးကလက်ခံလိုက်ပြီလို့အကျိုးဆောင်ရှေ့နေကြီးဦးခမောင်စောက VOE ကိုပြောပါတယ
်။ဦးကြည်ဝေးရေဒေါန်ဆန်းမာလာညို့ရေကျွန်တော်ဦးခမောင်စောရေတုံးရောက်ပါဝါတင်ပါလေ။ဟိုတနေ့ကရထားတဲ့ပါဝါပေါ့။ကျောင်းသားကြီးလည်းမထူရတဲ့ပါဝါတင်ပါလေ။ရုံးကလက်ခံပါလေ။ပြီးတော့အဲ့ဒါကိုကျွန်တော်ပြန်ချင်းတော့6ရက်နေပြန်ချင်းပါလေ
။ဒေါန်ဆန်းစုကြည်နဲ့ရှေ့နေတွေလူချင်းတွေ့ဆုံဆွေးနွေးခွင့်ရဖို့တရားရုံးမှာတင်ပြထားပြီးတော့ရန်ကုန်ကအမှုအတွက်မေလ6ရက်နေ့ကိုရုံးချင်းပြန်ပေးထားပါရ။နေပြည်တော်မှာဆွဲဆိုခံထားတဲ့အမှုတွေအတွက်ဒီနေ့ online ကနေရုံးထုတ်ရမှာဖြစ်ပေမဲ့internet မရတာကြောင့်မထုတ်ဖြစ်ပဲ26ရက်နေ့ကိုပြန်ချိန်ဆိုထားတယ်လို့ဦးခင်မောင်စောကပြောပါရခင်ဗျာအခုတော့စကိုင်းတိုင်းပါဝင်နိုင်ငံတော်ကဆန္ဒပြသူတွေကိုလိုက်လံဖမ်းဆီးနေတဲ့အခြေအနေတွေကိုပြောပြခြင်းပါတယ်စကိုင်းတိုင်းရင်းမပင်မြို့နဲ့ကဏီမြို့ကြားမှာရှိတဲ့ရွာတွေကရွာသားတွေကိုစစ်တပ်ကလိုက်လံဖမ်းဆီးနေတဲ့အတွက်ရွာလုံးကျွတ်ထွက်ပြေးနေကြပါတယ်မြင်းကြံနဲ့မိုးကုတ်မြို့တွေမှာလည်းစစ်ကောင်စီစန့်ကျင်ဆန္ဒထုတ်ဖော်တာမှာပါဝင်သူတွေကိုဖမ်းဆီးနေပါတယ်ဒီအကြောင်းပြေဆုံးကတော့ရန်ကုန်ကလာတဲ့သတင်းကိုကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ကဏီမျိုးနဲ့ပုံနေတဲ့မုံရွာယာကြီးကလေးဝနဲ့မုံရွာအလောင်းတော်ကတဖတ်လမ်းကြားကရွာဒီမှာစစ်တပ်နဲ့ဒေသခံရွာသားတွေနှစ်ဖက်အပြန်အလှန်ပစ်ခတ်ကြလို့နှစ်ဖက်စလုံးမှာဒေဆုံးဒဏ်ရာရတာတွေရှိခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့စစ်တပ်ကမုံရွာအလောင်းတော်ကတဖတ်လမ်းကကြီးရွာတွေမှာရွာသားတွေကိုဖမ်းဆီးနေတယ်လို့ယာကြီးကြီးရွာသားတူက VOE ကိုပြောပါတယ်
အခုလက်ရှိချိန်တွေကတော့လက်ရှိစစ်သားတွေစစ်တပ်တွေကတော့ကျွန်တော်တို့ရွာတွေလိုက်မှုရင်းနေတော့မယ်ဟိုရွာတွေကလည်းစစ်သားတွေလာပြီဆိုရင်ကြောက်လန့်ပြီးတော့ထွက်ပြေးကြပါရဲ့အခုယာကြီးဘက်ဆိုရင်တော့သူတို့ကပြန်ညှိတယ်အဲထွက်မပြေးဘူးလာဖို့ပြန်ညှိရဲ့အဲသူတို့အဲ့လိုပြောလို့ကြားလို့မဟုတ်ဘူးဒီနေ့ဆိုကပိုင်းကထွက်ပြေးတဲ့လူတွေပြန်ပြီးတော့နွားတွေတိရိစ္ဆာန်တွေလာကြည့်တော့တကဖမ်းပြန်ရောဆိုတော့ရွာတွေကလူတွေလည်းကြောက်ပြီးတော့ရွာတွေကမကြိုက်ရဲဘူးအဲ့လိုဘေးကိုပြေးနေကြတာကလေးတွေတွေရောအကုန်လုံးအခုအဓိကကြည့်နေရတာကပိုင်းရဲ့ပြီးကုန်းရဲ့အိုက်ကလောက်ဝင်းကုန်းပေါ့နော်အဲ့ရွာတွေကအခုလက်ရှိစစ်တပ်ကအိုက်နဲ့ရောက်နေတာဆိုတော့အဲ့ရွာတွေကအဓိကအကုန်လုံးရွာထဲမှာရှိတဲ့များလူကုန်ဖက်ပြီးနေရတာပဲခက်ခဲရတော့ရှိတာပေါ့အခုဘယ်လိုပြောမလဲပြီးတာရွာလုံးကျွတ်တွေပြီးရတာဆိုတော့စားရေးတောက်တာတွေဝါတွေခက်ခဲတာပေါ့ဒါပေမဲ့ လိုပြောမယ်ကျွန်တော်တို့ဒီကကြတော့တောဆက်တွေနီးလာတော့တောတွေလည်းပြေးရတာဆိုတော့တောတွေထဲမှာပဲနေနေရတာလေအဲသူတို့တွေခုဆက်ကြည့်နေအောင်မှာဆိုတော့ဒီတိုင်းပဲတောတဲ့ဒုက္ခခံပြီးတော့နေရအောင်မှာဟိုဟာပြန်လာလို့တော့မရသေးဘူးသူတို့ကမယုံရတာဆိုတော့
ဒီဗီလာစကူရဲ့ညာဘက်ကရင်းမာပင်နဲ့ကဏီမျိုးနေဆက်မုံရွာရာကြီးလမ်းမှာတာဝါတိုင်ဆောင်တဲ့စစ်သားတွေကိုဒေသခံတွေကပြစ်ခတ်တာကြောင့်စစ်သား2ဦးသေဆုံးခဲ့ပါတယ်EB20 ရဲ့ညာဘက်မှာတော့မုံရွာရာကြီးလမ်းတလောက်ရွာအနီးမှာဒေသခံကြီးရွာသားတွေနဲ့စစ်တပ်တို့အပြန်အလှန်ပြစ်ခတ်တိုက်ပွဲဖြစ်ပွားပြီးရွာသားတွေဘက်က6ဦးသေဆုံးပါတယ်ဒီဒေသဘက်ကရွာသားတွေဟာစစ်တပ်ကိုလက်လုတ်လက်နက်တွေနဲ့ခုခံပြစ်ခတ်ပြီးအပြန်အလှန်ပြစ်ခတ်မှုတွေမှာစုစုပေါင်းရွာသား10ဦးထက်မနည်းသေဆုံးတယ်လို့စစ်တပ်ဘက်ကခန့်မှန်းကြီး30လောက်သေဆုံးတယ်လို့ဒေသခံတွေကပြောပါတယ်ဒီအစီအတွက်ကို VOA ကတီးခြားအတည်မပြုနိုင်သေးပါဘူးဒီကနေ့မှာတော့ဒေသခံကြီးရွာသားတွေနဲ့ပြစ်ခတ်မှုမရှိပေမဲ့စစ်တပ်ကမုံရွာရာကြီးကလေးဝမုံရွာအလောင်းတော်ကတ္တဖလန်းကရွာတွေဘက်မှာလိုက်ရှာတာတွေဘောင်းတူမဲ့နေရင်တွေနဲ့စောင့်ကြည့်တာတွေလုပ်တယ်လို့ကြီးရွာထဲမှာရှိတဲ့လက်နက်တွေလာအပ်ဖို့လည်းပြောနေပါတယ်ပြစ်ခတ်တာတွေမရှိပဲငြိမ်နေပေမဲ့စစ်တပ်ကကြီးရွာတွေနဲ့နေတဲ့နေရာတွေမှာစစ်အင်အားဖြည့်တင်းနေတယ်လို့ရွာကံတွေကပြောပါတယ်ပြီးခဲ့တဲ့သတင်းတစ်ပတ်ကပြစ်ခတ်မှုတွေရှိခဲ့တဲ့ငင်းချံမြို့မှာတော့ငြိမ်နေပါတယ်ဒီကံမှုတွေဖြစ်ခဲ့တဲ့အမှတ်6ရပ်ကွက်ကိုစစ်တပ်ကအခုလုံခြုံရေးယူထားပါတယ်။စန္ဒပြပွဲမှာပါဝင်သူတူကိုဒီကနေ့မနေ့အစောပိုင်းမှာဖမ်းသွားတယ်လို့မြင်းချံမျိုးကံတူကပြောပါတယ်
။ဟုတ်ဒီနေ့အချိန်ကြီးကတော့ဒီဖြစ်ခတ်မှုကတော့မရှိဘူးဗျ။အရင်ကျွန်တော်တို့ဟိုကန်တက်မှာဖြစ်ခတ်မှုဖြစ်ခဲ့တဲ့အမှတ်6ရပ်ကွက်မှာတော့ကျွန်တော်တို့ဒီဟိုကား3စီးနဲ့စစ်အင်အား50လောက်ကတော့ရှိနေတယ်ဗျ။ဟိုမနေ့ဒီ9နာရီခွဲ6နာရီလောက်ကပေါ့နော်သူ့အိမ်ကနေပြန်လပိတ်ဆိုင်ကိုသွားတဲ့အသွားမှာဒီရဲဝင်းတဲ့တယောက်ကသူ့ကိုဟောပုတ်ဆွဲပြီးတော့ဟိုဟောပေါ်ဖြစ်သွားတယ်လို့ပေါ်သွားတယ်လို့ပြောတယ်နောက်မှာတော့ဒီစစ်သားအင်အားအနေငယ်ပါတယ်လို့ပြောတယ်
ညင်းချံမှာလက်ရှိအချိန်ထိဖမ်းဆီးခံရသူ50ကျော်ရှိပြီးစစ်တပ်ရဲ့ရဲကပြစ်တာကြောင့်တည်ဆုံးသူ30နီးပါးအထိရှိပါတယ်မိုးကုတ်မြို့မှာတော့ရေဘူးကျောင်းဘုန်းကြီးကျောင်းကဆရာတော်ဦးရေဝတ္တကိုစစ်တပ်ရဲ့ရဲကအေဘီလာ20ရက်နေ့မှာဖမ်းသွားပါတယ်ဆရာတော်ဦးရေဝတ္တဟာလူဝဘဝကအောက်မြန်မာပြည်ဘဂဒောက်ကထဟောင်းကိုရဲရင်ပိုင်မှုဖြစ်ပြီးမိုးကုတ်မြို့ရေဘူးကျောင်းမှာတင်ကန်းဝင်နေတာ9ဝါရနေပြီဖြစ်တဲ့ဆရာတော်တပားဖြစ်ပါတယ်စစ်ကောင်စီကအာဏာသိမ်းတဲ့ဖေဖော်ဝါရီလတရနေ့ကနေစပြီးဦးရေဝတ္တဟာမိုးကုတ်မြို့မှာစစ်ကောင်စီဆန့်ကျင်ရေးဆန္ဒထုတ်ဖော်ပွဲတွေကိုဦးဆောင်တဲ့အတွက်အခုလိုဖမ်းဆီးခံရတာဖြစ်ပြီးဖမ်းပြီးတဲ့နောက်သူ့ကိုအာဏာပိုင်တွေကလူဝှက်လဲထားတယ်လို့ရေဘူးကျောင်းကဆရာတော်တပားကပြောပါတယ
်ဘာမှမပြောမှမဆိုဘဲနဲ့အဲ့ဒါတခါတည်းဝင်လာတာရဲရင်စစ်သားနဲ့ဝင်လာပြီးတာနဲ့တကယ်နဲ့တည်းအဲ့မှာဦးစင်းရဲရင်ပိုင်မှုပေါ့နော်ဦးစင်းရဲရင်ပိုင်မှုဦးစင်းရေဝတ္တကိုသူကအဲဥက္ကချုပ်ရဲမှုနဲ့သူတို့နေရာဝင်လာပြီးတော့မှတခါတည်းဖမ်းချတော့ကြတာ3နာရီနဲ့10မိနစ်လောက်မှဖမ်းတော့ညနေပိုင်းဘောရဲစခန်းပေါ့အဲ့ဒီရဲစခန်းမှာထားပါပြီးတော့မှအဲ့ဒါမှထောင်ကြီးချုပ်ဘူးထောင်ကြီးချုပ်ပုံမှန်သူကရေမှန်ယူပါညာအဲ့ဒါလောက်ပြီးတာတကယ်အမှုရှင်ရှင်ပြီးတာတကယ်နဲ့ထောင်ချထောင်ချပြီးတော့မန္တလေးဥပိုလ်ထောင်ကိုပို့ဘောကအဲ့လိုမျိုးဖြစ်တာလေအဲ့လိုမျိုးဆိုတော့သူ့ကိုအဲ့လိုမျိုးအဲ့လိုပို့ထားတယ်မနေ့ကတော့တွက်ကြည့်တော့လူဝင်လိုက်ပြီးတော့အဲ့လိုပြောတယ
်မိုးကိုရေဘူးကျောင်းတိုင်ဆရာတော်ကိုလည်းဆန္ဒပြပွဲဒီမှာပါဝင်နေဆိုပြီးစစ်ကောင်စီကဖမ်းပြီးတော့ထောင်ထဲချမှတ်ထားပါတယ်မိုးကိုမှာအခုလိုဖမ်းဆီးထောင်ချတာတပိတ်တွေကိုအကြမ်းဖက်ဖြိုခွင်းတာတွေရှိပေမဲ့စစ်ကောင်စီကိုစန့်ကျင်တဲ့လူဦးတော်လိုင်းရဲ့တပိတ်တွေကတော့နေတိုင်းဆက်ရှိနေသေးပါခင်ဗျာ
စကိုင်းတိုင်းနဲ့မန္တလေးတိုင်းကမြို့နယ်တချို့မှာဖမ်းဆီးမှုတွေနဲ့ပတ်သက်ပြီးတော့အခုကြော်ကြော်သိမ်းပြောပြသွားတာဖြစ်ပါတယ်အခုတခါတော့ရန်ကုန်ပါဝင်နိုင်ငံတော်ကဆန္ဒပြပွဲအခြေအနေတွေကိုကြည့်အောင်ပါစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ဆန္ဒပြမှုတွေနိုင်ငံတော်မှာနှီးမျိုးစုံနဲ့ဆက်ပြီးတော့လုပ်နေကြပါတယ်။နေရောညပါလုံခြုံရေးတင်းကျပ်ထားတဲ့ရန်ကုန်မြို့မှာလူများပြားလမ်းပေါ်ထွက်ဆန္ဒပြတာမျိုးတွေမရှိတော့ပေမဲ့လူငယ်တွေဥဆောင်ပြီးတော့အွန်လိုင်းမှာဆန့်ကျင်လှုပ်ရှားမှုတွေလုပ်နေကြပါတယ်။ရန်ကုန်မြို့နဲ့တခြားမြို့တွေကဆန္ဒပြပွဲအခြေအနေတွေကိုတော့ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးတော့မတ်စုမုံကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ဆရာနာသိန်းအုပ်ချုပ်နေတာ၃လနီးပါးကြာလာတဲ့အချိန်မှာရန်ကုန်မြို့ကဆန္ဒပြပွဲတွေဟာလမ်းမော်တွေထွက်ပြီးခြိတက်တာမျိုးနှဲသွားပြီးအုပ်စုလိုက်ပျောက်ကြားတဲ့ပိတ်ပုံစံမျိုးတွေလုပ်နေကြပါတယ်။လှိုင်း၊အင်းစိန်၊တောင်းကလာ၊မြောက်ကလာနဲ့မင်္ဂလာရုံမြို့နယ်တွေမှာတော့လူမဲ့တဲ့ပိတ်၊ဆင်းနေတဲ့ပိတ်တွေဒီကနေ့ဆက်လုပ်ကြပါတယ်။ပါကေတာမြို့နယ်တွေမှာတော့အာနာသိန်းစစ်ဘုံကျုံကြီးတွေရဲ့ပုံတွေကိုကွန်တုံတွေထဲကိုထည့်ပြီးတော့လူလောကတွေကိုရောက်မလာခဲ့တဲ့သူများဆိုပြီးစာရေးချိတ်ဆွဲထားတဲ့ကွန်ဒုံတပိတ်လုပ်ခဲ့ကြပါတယ်။ရန်ကုန်မှာတပ်တွေကအင်အားအပြည့်နေရာယူထားတဲ့နေရာတွေမှာအစစ်အစေးကလည်းများတာကြောင့်ဆန္ဒပြအင်အားကနည်းနေတယ်လို့ဆန္ဒပြသူတွေကပြောပါတယ
်။ဒီနေ့ကတော့ကျွန်တော်တို့ရင်းနေနိုင်တာဒီရှိပြတပတ်တွေကပုံမှန်ကဟိုမတွေ့ဘူးကြာဘာမှမဟုတ်ဘူးစိတ်မရှိတုံ့ချမှုတွေကစစ်တပ်တွေလည်းရောအများကြီးတော့ရောက်နေတယ်ပါတယ်။ဆန္ဒတော့နားရရတယ်ကတရနေ့ရရှိဒီကနေ့မှလုံးဝတုတ်လို့မရဘူးလို့စစ်တပ်တွေကဟိုကျောင်းကြီးဒီနေရာကွက်လက်တွေတမားတွေမှာသက်သွဲထားတာညီများဒါမျိုးရဲ့တန်းကြောင်းလို့ပါလို့တခြားပြည်ရောဒီလိုပျောက်ကြားနေနေဆွတ်နေကြတာလက်တက်နေရာရောဆွတ်နေကြပါလေကျွန်တော်တို့အဓိကတော့
ตัวว่าเนี่ยดีเนี่ยดีเนี่ยดีเนี่ยเราเล่นไปด้วยน้องเนี่ยเนี่ยโอ้แต่ยาวอะไรไม่รู้น้องน้องน้องนี่น้องนี่ใช่ไหมลูกขณะลูกตาลูกตาอะไรเนี่ยมาจนตอนเราลูกตาอะไรใช่ปะเสียหน้าเต็มไปเลยน้องเอี้ยอันยาวมีอันเนี่ยสนับยาเกจาร์เรมงยามโยมาเลยดีกันนี่สนับยาเสียเจ้าเนี่ยลามารีบอทเวสสนับยาเกจาร์เร มองยาสนับยาเวกูอธิการอุตสาหเนี่ยตัวเบิกเขาจะกู้เงินมูนายกูพันสิบีอยู่แต่มือเปล่าเวอหมูตงกูเนี่ยเดียสเวทฮาบิเมเล่รู้รู้ว่าอาเมชอบเอเสียหน้าเต็มมืออสงตะผู้สนับยานิจาราพิบาร์เองอาณาเต็งสิกังสิกามองยาโกอุชโลมียาเซียสุเรเซนิซาดาเลวชามุกแกมิงกูสิตะการิปิคัลุสนับยาตุเรเตซงเกเรลามารีบมาดิกเนปิโลเคเรลุตะเบิกอุตสาหดูชิสเซชิมิวเซนิยันยีเนปุ่นเลนลุพเวจิกา
กวนสอกไข่งาเปียวเปียวมาเลยนี่เรื่องอะไรตัวโอ้เช่นชาวบ้านเช่นชาวบ้านเนี่ยพี่อาเป็นผู้ดีที่ดูดูดูโอ้เนี่ยมันปีเดียวอ๋อนี่ร่างกายตรงเนี่ยจะเป็นผู้คุ้มดีที่ดูเหมือนเราสีดำมูพอดีที่ดูดูดูอีกปอนะมองว่าที่ดูดูดีโอ้ตัวเนี่ยคุ้มชั่วลูกไม่ยากเลยอะเนาะมองว่าที่ดูดูดีเนี่ยที่ยาละตันนี่เนี่ยปีไรดาวะเลยเนาะที่ดูเป็นคุ้มดีที่ชาวบ้านเนาะชูเฟ่ผู้ดีที่ดูสีดำมู
เขาจะเอาลูกมาที่ดูดูดีโอเสียหน้าเสียนี่เนี่ยลงว่าเขาชงลูกไม่ยากดีอ่ะสุดเลยกันเป็นคนจะรู้เยอะอาจารย์นี่แหละมาจะรู้จะได้ชุดเข้ามาเอ้ยเอาดีใจไปเต็มอยู่มาเลยเสียหน้าเสียนสั่งจีเอ็ดจ้วยยาหนี้เนี่ยสนาทุกพอเลี้ยชีวาเรลุเดต้ากันดูกับเจ้าพี่มาเลยดีเนี่ยเราว่าตอนนี้มาเลยว่าตอนนี้มาไล่กันแต่ไม่รู้ชื่อ โอ้เจ้าบ่มาบ่มาสาลาดีบ่ว่าเสียงอะไรเสียงสั่งจีโอ้เจ้าลูกมีอะไรอะไรบ่โอ้เจ้าโอ้เจ้ามีอะไรอะไรบ่ประเดี๋ยวเลยก็ลงว่าใช่เสบียงอะไรเนี่ยตัวใหญ่ใหญ่เท่าไหร่บ่กูได้สั่งไปแต่ไม่ลงเนี่ยมาเนี่ยเลยตัวใหญ่ใหญ่เท่าไหร่บ่อืมโอ้ยังไงบ้างเนาะสิบีรู้นี่กี่วันดิสิบีรู้เท่าไหร่บ่
สิ่งที่การเนี่ยพิจารณาเข้าไปในสกายไดเนก้าเกลี่ยมีมาเลยที่กันเนี่ยที่ชี้แจงสนับยาบริษัทนี้จะพิจารณ์มันนี่รองอาผู้คุ้นเคยกันเลยลองลงมือกับทวีสิจาวที่กันเนี่ยลามารีบอกเป็นทว่าลาบิสนับยาเกจัดลูพักกันดีมอสโซเมทีลามีจีน่าเนี่ยประกันยุติดีมาเลยแล้วชาวทวีสังเกตทวีเจ้าจ้าทวีดีสับปีเส้นเวนิจาบาร์เลย
ถ้าเป็นช่วยผู้มีเงินนำมาดีมอลมีอันเป่าเนี่ยจะทำอยู่ดีมาเลยลูกแม่ทวีแฟนทวีอายุงทวีเนี่ยยาทวีดีกูปงสันยูสองพี่ลูกพี่เสียหน้าเสียงสั่งจีสนับยาเวรีลูกเขยจาวาเรียนมาสู้มาเปียกเปียกตัวละบ้ากูรู้ข่าวสิ่งสิ่งสิ่งก็เดรมีเดียจะช่วยกูบาริตัยตัวนี้จะเลสุรากูเปียกเปียกจะมาเลยยามานั้นยังก็เดรมีเดียลงงานจะช่วยกูสิ่งนี้สายเนี่ยเดรมีเนี่ยยีปีบุเนี่ยสิ่งนี้บุบามุตัยตัวนารีชินีบาร์เลย
อาณาเต็งเซียวช่วยกังซีฮาร์ดเรมิเดียริโกเทงโชว์นีรานเน่แต่ใช่เนี่ยมาเวตุรุเน่ผู้บังสังยาผู้พิอาปีนี่เดียจังยังงูอะไรเต็งโก้มาเข็นผิวถุยกับเปียวเปียวไปมาพิบาร์เลยเบียยังได้สุยันเทงอะไรอาณาเต็งได้บินเอาไปเซียวช่วยกังซีก้าเต็งลงยันจีงาคุยลงยันเล็บเป็กควงกูไปเป็นไรจ้าอาบ่าวเต็งลงยันริโกเทงโชว์สาวยามุยลูกเขยบาร์เลย
กูน่าไปมาหรอจะช่วยเรียนชาแนลอีกูสิจะกับผู้บังมุ่งพิจารณาเรื่องราวเรื่องราวเรื่องนู้นกูเรียนจงเงียบเลยเนี่ยมีอุตสาหกรรมที่ทำนาทุกข์ก็มีมาพอดูเรื่องอะไรจะจุดยาวกับพิบาร์เองอาณาจักรมีนาวการแต่ว่าทำไปแล้วจะฟังข้อดีแล้วก็มาถึงเสียตรงนั้นก็ตอนนี้เรื่องนี้ยืดอยู่ก็มาถึงเราตัวกับผู้ใหญ่ยืดอยู่ก็เลยไม่จริงหรอว่าพวกนี้จะมีอะไรที่จะไปดูกันกับเวลาไหมไปดูกับพี่อะไรบ้างพี่ดูจูซี่อะไรอะไรที่เรื่องนี้ไปยืม
ောက်ပဲရင်းနေကြသော်ဘာအပေါ်မှာတိုင်းမဲ့လို့ပြောတာပေါ့ပြောပြီးမကြောက်ဘူးအဲ့လိုမျိုးခက်ကြီးဦးပြီးစတာပေါ့
ရန်ကုန်မြို့ရဲကသတင်းမီဒီယာလုပ်ငန်းတွေရဲ့ယုံတွေကိုမက်စလာတို့ကစစ်ကောင်စီတပ်တွေကဝင်ရောက်ရှာဖွေခဲ့တယ်လို့အခုရက်ပိုင်းတုန်းကလည်းနယ်မြို့အခြေဆိုင်သတင်းဌာနယုံတွေကိုစီးနှင်းရှာဖွေတာတွေလုပ်ခဲ့ပါတယ်ရှမ်းပြည်အခြေစိုက်ကမောဇာတိုင်းသတင်းဌာနကိုဝင်ရောက်စီးနင်းခဲ့ချိန်မှာဖမ်းဆီးသွားတဲ့အမျိုးသမီးသတင်းတောင်2ယောက်အပါအဝင်သတင်းထောင်4ယောက်ကိုဒီကနေ့ဒုတိယအကြိမ်ရုတ်ထုတ်ခဲ့ပေမဲ့တရားလိုပြသက်သေလာရောက်တာမရှိတဲ့အတွက်အမှုကိုစစ်ဆေးတာမရှိဘဲမေလ6ရက်နေ့မှာနောက်ထပ်ရုံးချိန်ပေးခဲ့ပါတယ်။သူတို့ကိုရှမ်းပြည်နယ်တောင်ပိုင်းညောင်ရွှေအကျဉ်းထောင်မှာချုပ်ထားတာပါ။နေပြည်တော်မှာမချတော့ကဖမ်းဆီးခံရပြီးပုံမှန်905ကကြီနဲ့တရားစွဲဆိုခံထားရတဲ့မေစီမာသတင်းအက်ဒီတာဟောင်းဥတန်းထိုက်အောင်ကိုလည်းဒီကနေ့ရုံထုတ်ပါရယ
်ဒီလိုကျွန်တော်တို့မနေ့ကတော့17နာရီဝင်းကျင်လောက်မှာသူလည်းဆုံးပြောလိုက်ရတယ်အဲဒီလိုသူတို့ဒီနေ့ရုံထုတ်တယ်လေ ခဏလေးပေါ့နော်အဲဒါပေမဲ့အမှုတော့မဖြစ်သေးဘူးတဲ့ကျွန်တော်ဆိုတော့အဲ့ဒါမသိတာအဒီနေ့ယုံကျင်းကအခုဒါဆိုယုံကျင်းကနှစ်ချိန်နောက်ပေါ့လက်ရှိအဲသူနဲ့သူသူဖမ်းသွားတဲ့အောင်သူရောပြန်လွတ်လိုက်တယ်လို့သူ့ကိုမလွတ်တာဒီဘာညှိနေတယ်လဲဆိုတော့ကျွန်တော်တို့ဒီကမသိရသေးဘူးဘုရားကမလွတ်ပိုင်းနဲ့ယမန်ယူရတယ်ဆိုတော့ကျွန်တော်တို့လည်းဘာမှစဉ်းစားမှမသိဘူးပေါ့နော်ဒါပေမဲ့ဟိုဌာနချင်းတော့မတူတယ်လို့တဘာဝချင်းမတူတာပဲလားဆိုပြီးဒီလိုပဲကျွန်တော်တို့စိုးဝင်းနေပါတယ်
905ကကြီးနဲ့ပဲတရားစွဲဆိုခံထားရတဲ့မြန်မာနောင်သတင်းဌာနကသတင်းတောက်မက်ကီစင်တွေကိုလည်းဒီနေ့ရုံးထုတ်ပါတယ်။အဲ့ဒီရုံးချိန်မှာသတင်းတောက်တွေရဲ့အာမခံရှောက်ထားမှုကိုပယ်ချခံရတယ်လို့သူ့ရဲ့ရှေ့နေဒေါ်နီလာခိုင်ကပြောပါတယ်
။သူကဒီနေ့ကရုံးလေးပြန်ချင်းပြီးတယ်။အာမခံပြီးခဲ့တဲ့အချိန်ကကျွန်မရှောက်တာကိုဒီတစ်ချိန်မှာအမေကပယ်ချတယ်ပေါ့နော်။အာမခံရှောက်တဲ့အမေပယ်ချပါတယ်ရှင့်။နောက်တစ်ချိန်တော့ရှင်းတယ်အခု၆ရက်နေကြီးတော့အမှုစာဖြစ်ပြီပေါ့နော်အတခြားတယုံကြီးတခြားမြို့နယ်ယုံကြီးကတော့စစ်တဲ့ယုံကလည်းစစ်တယ်အခုကျမတို့ဒီကျေကွန်လေးအမှုကတော့မစစ်သေးဘူးမစစ်သေးဘူးဆိုတော့သူကပြီးခဲ့တဲ့ချိန်ကကျမအာမခံရှောက်တာတော့ဒီချိန်မှာအဲ့ဒီအမိန်ပေါ့နော်အမိန်တော့နောက်တစ်ချိန်တောက်လို့ရှိရင်တော့စစ်မယ်ပေါ့အဲ့ဒါအခါပိုင်းလေသူကဒီသုံးမကွာအာမခံမပေးတဲ့ပုံပါပေါ့နော်အဲ့တော့တခြားသူတွေကိုလည်းမပေးဘူးဆိုတော့ဒါတရားသူကြီးအနေနဲ့လည်းဟိုသူဒီပါကိုကြော်ပြီးတော့မလုပ်တဲ့တဘောပေါ့နော်
သူတရားစွဲခံထားရတဲ့905ကကြီးပုံမှန်ဟာအာမခံပေးနိုင်တဲ့ပုံမှန်မဟုတ်ပေမဲ့တရားသူကြီးရဲ့စင်ကြင်တုံတရားနဲ့အာမခံပေးနိုင်တယ်လို့ရှင်းနေကပြောပါရယ်။ဒါပေမဲ့သတင်းရယူနေချိန်မှာဖမ်းဆီးချိန်သိမ်းခံရတဲ့ပေသိန်းတောက်ကိုမှအာမခံလျှောက်ထားတာကိုလက်ခံခဲ့တာမရှိပါဘူး။မက်ကီစင်တွေကတော့ရန်ကုန်မြို့မြင်းဒီကုန်းမှာစစ်နာပြသူတွေကိုစစ်တပ်ကဖြိုခွဲမှုကိုတိုက်ရိုက်သတင်းထုတ်ပြန်နေချိန်မှာဖမ်းဆီးခံခဲ့ရတာဖြစ်ပါရယ်။စီအုပ်ချုပ်ရေးကောင်စီအာဏာသိမ်းပြီးတဲ့နောက်သတင်းသမားအယောက်80ထက်မနည်းဖမ်းဆီးခံရတာမှာအယောက်30နီးပါးပြန်လွတ်လာပေမဲ့အယောက်40ကျော်ဆက်ပြီးတော့ဖမ်းဆီးခံတရဆဲပါအယောက်20ထက်မနည်းပုံမှန်905ကကြီးနဲ့ဖမ်းဆီးဖို့ဝရမ်းထုတ်တာခံထားပါရယ်နေစည်းမထားသတင်းတောက်များအဖွဲ့ကလက်တလောထုတ်ပြန်တဲ့သတင်းမီဒီယာလွတ်လပ်ခွင့်အညွှန်းကိမ်းမှာတော့ဒီနှစ်မြန်မာနိုင်ငံဟာနောက်ထပ်တဆင့်ကျဆင်းသွားတယ်လို့ဖော်ပြထားပါရယ်ရှင
်စစ်ကောင်စီကသတင်းမီဒီယာတွေကိုဖိအားပေးနေတာနဲ့ပတ်သက်ပြီးတော့အမတ်ခင်ဖြူထွေးပြောပြသွားတာဖြစ်ပါတယ်အခုတခါတော့ချင်းမျိုးသားကာကွယ်ရေးတပ်ဖွဲ့ဖွဲ့စည်းလိုက်တဲ့အကြောင်းကိုပြောပြကြပါမယ်။ချင်းပြည်နယ်ဖလန်းမျိုးနယ်နဲ့ချင်းပြည်နယ်ပြင်ပကဒီကလေးကပေါ်ဒေသချင်းလူငယ်တွေနဲ့နိုင်ငံတကာရောက်ချင်းလူမျိုးတွေကချင်းမျိုးသားဖွဲ့ချုပ်ကိုဖွဲ့စည်းပြီးတော့ချင်းမျိုးသားကာကွယ်ရေးတပ်ဖွဲ့ကိုလည်းဖွဲ့စည်းကြောင်းထုတ်ပြန်ကြေညာလိုက်ပါတယ်။သူတို့အနေနဲ့အမျိုးသားညီညွတ်ရေးအစိုးရနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့လည်း VOA ကပြောပါတယ်။ဒီသတင်းပြည်သူကတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ဂျမနင်္ဂမအာနာသိမ့်ရတဲ့စိတ်ကောင်းစီတတ်တွေကဆန္ဒပြပြည်သူတွေပေါ်မှာပြစ်ခတ်ဖိနှိပ်နေခြင်းမှာပြည်တွင်းပြည်ပချင်းလူငယ်တွေစုပေါင်းပြီးချင်းမျိုးသားဖွဲ့ချုပ်ချင်း National Organization နဲ့ကာကွယ်ရေးတာဝန်ထမ်းဆောင်ဖို့ချင်းမျိုးသားကာကွယ်ရေးဖွဲ့ကိုဖွဲ့စည်းရတာလို့ CNO CNDF ပြောခွင့်ရပုဂ္ဂိုလ်ဆလိုက်ဝီယန်ချင်းက VOA ကိုပြောပါတယ်
အာနာရှင်စနစ်ဆိုဒီကိုလုံးဝချုပ်ဟင်းသူရဲ့ဒီ Federal Democracy ပြည်ထောင်စုကြီးပေါ်ပေါက်လာဖို့ကျွန်တော်တို့ကိုဒီတာကူအခြေပြုပြီးမှတနိုင်တလောက်ခုခံကာကွယ်သွားပြီးမှဒီအာဏာရှင်ကိုတွန်းလှန်တော်လှန်ဖို့တက်ပါဟုတ
်ချင်းလူငယ်စနဲ့ဖွဲ့စည်းလိုက်တဲ့ချင်းမျိုးသားကာကွယ်ရေးလက်နက်ကိုင်ဖွဲ့ CNDF တပ်ဖွဲ့ဖွဲ့ရတဲ့ချင်းတွေကိုတော့ဆလိုင်းဝီဒီယန်ချင်းကအခုလိုပြောပါတယ
်ကျွန်တော်တို့ဒီကိုယ့်အကူခုခံရမယ်ဆိုရဲအားရဲ့ဒီအခုကျောက်ဆက်စပ်ဖွဲ့စည်းလိုက်တဲ့ NGO နဲ့ကျွန်တော်တို့ဆက်ပြီးမှရှေ့ဆက်ထုတ်ရှားသွားဖို့ပေါ့နော်သူတို့နဲ့ပူးပေါင်းပြသွားတဲ့နေရာမှာဥတီတာကူစနစ်တကျခုခံကာကွယ်သွားဖို့အတွက်ဆွေးနွေးလိုက်တာဖြစ်တယ်ဒီထဲမှာတော့ကျွန်တော်တို့လူကြီးလူငယ်လူလက်ပိုင်းတွေလည်းအများကြီးပါတယ်သူအပ်တဲ့တင်နာတွေလည်းကျွန်တော်တို့ဒီကိုအခုပေးတဲ့ဟာတွေလည်းရှိတယ်တချို့လက်နက်ကန်ဖွဲ့စီမှာတင်နာသွားယူတဲ့သူတွေလည်းတချို့တွေရှိတယ်ပေါ့
လက်နက်ကန်ဖွဲ့ဖွဲ့နိုင်ဖို့လိုအပ်တဲ့ချိတ်ဆက်မှုနဲ့လက်နက်ဝယ်ယူဖို့ရန်ပုံငွေပြင်ဆင်ထားတယ်လို့လည်းဆိုပါတယ
်ဒီတက်လည်းကျွန်တော်တို့လက်နက်ချီပြီးမှစုထားတဲ့ဟာတွေရှိတယ်ပြင်အဓိကနိုင်ငံခြားရောက်စုချင်းလူမျိုးတွေကြီးကနေလည်းကျွန်တော်တို့အများကြီးလက်နက်ဝယ်ယူဖို့တက်လည်းသူတို့ကနေထောက်ပံ့ပေးလိုက်ရတယ်အဲ့ပြင်ကျောက်ကျေးချက်တော်ဝင်ဒီအဒီဂျီသူရကြီးကနေလည်းကျွန်တော်တို့သူတို့နဲ့စကားပြောထားတဲ့ဟာတွေရှိတယ်ပေါ့နော
်ချင်းမျိုးသားကာကွယ်ရေးတပ်ဖွဲ့အနေနဲ့လောလောဆယ်ဖလန်းမျိုးနဲ့ဒေသတချို့ကိုပဲအခြေပြုထားပြီးနောက်ပိုင်းမှာပယ်စွန်လိုက်ရဖွဲ့စည်းနဲ့မဆိုသဘောထားချင်းမူဝါဒချင်းတူတဲ့သူနဲ့ပူးပေါင်းပြီးမှထုတ်ရှားသွားဖို့ရှိတယ်လို့လည်းဆိုပါတယ်။ဒါပေမဲ့ချင်းမျိုးသားကာကွယ်ရေးဖွဲ့ဖွဲ့စည်းဖို့အတွက်ကြုံနိုင်မဲ့အခက်အခဲတွေကိုဝါရီချင်းနိုင်ငံရေးသမားဟောင်းတူကအခုလိုဆောက်ပြပါတယ်။
ခုဖွဲ့တဲ့အဖွဲ့ကိုလည်းတူတွေကအတိအကျဦးစီးဦးဆောင်လုပ်နေတယ်လေ။ရ
ချင်းတစ်မျိုးသားလုံးဘာဖို့သူတို့ဘယ်လိုလုပ်နေကြလဲဆိုတာမျိုးတွေပေါ့လေ။ဟောပြောလို့ဆိုတော့ကျွန်တော်ချင်းမကညှင်းမယ်ဆိုတာအကွဲပြတဲ့အခါမှာဖွဲ့အစ်စ်တစ်ခုခုဖွဲ့လိုက်ရင်သူတို့ချင်းတစ်မျိုးသားလုံးကကျိုးဆူ၆ခန်းနဲ့ဖွဲ့အစ်စ်ချစ်ဖို့ကတော်တော်လေးခက်ခဲပါတယ်။ဘလို့လည်းပေါ်တော့တိုက်ပွဲဝင်စင်းတဲ့တက်ကူတော့ကျိုးဆူတဲ့ချင်းတစ်မျိုးသားလုံးအားကိုးနိုင်တဲ့ဖွဲ့ချစ်လာဖို့ကသူတို့မှစိန်ခေါ်မှုတော့ရှိတယ်ဆိုတာတော့ကျွန်တော်တို့လည်းအမြင်ထားပါတယ်။
CNO CNTF ဖွဲ့ရလှုပ်ရှားမှုတွေကိုအိန္ဒိယနိုင်ငံမေဆိုရန်ပြည်နယ်အစိုးရအနေနဲ့အကူအညီပေးမယ်လို့ညွှန်လင်းကြောင်း CNO CNTF ပြောခွင့်ရပုဂ္ဂိုလ်ဆလိုင်းဝီလျံချင်းကဆိုပါတယ
်ဒီလက်ရှိအိန္ဒိယအစိုးရကိုသူတို့ကပါရှိတဲ့အစိုးရကနေတက်ဆင်လဲကျွန်တော်တို့အများကြီးပြောလင်းထားတယ်မီတိုရမအစိုးရဖွဲ့ဆိုရင်မြန်မာနိုင်ငံဒီမိုကရေစီအတွင်းကူပြောင်းပြီးနေဒီအာဏာရှင်စတင်ရတဲ့အများကြီးကိုဒီထောက်ပံ့ပါလို့ယူတယ်
ဒါပေမဲ့မီဆိုရာမှနေထိုင်ပြီးချင်းခွေရေလှုပ်ရှားနေသူကတော့တက်တက်အဖွဲ့တွေကိုအိန္ဒိယနိုင်ငံဆိုးရအနေနဲ့ကြောထောင်းနောက်ခံပေးဖို့ခက်တယ်လို့ဆိုပါတယ်
။အိန္ဒိယကတော့ဘယ်တော့မှလက်နဲ့တိုင်အားပေးတဲ့ကောင်မဟုတ်ဘူးဆိုတော့လေ။ဂျင်းနက်ဆိုရင်လည်းခုတောင်ခုဝင်နေအိန္ဒိယမှာတော့လည်းမြင်နေရတာပဲလေ။အဲအဲ့လိုမျိုးလေဘယ်တော့မှလွယ်တော့ဘူး
။တရှိချင်းမီနယ်မှာရှိတဲ့လက်နက်ကန်ဖွဲ့စည်းတွေကတော့ချင်းမျိုးရာတာဦး CNF ဇူမီတော်လိုင်းရေးဖွဲ့ချုပ် ZRO ZRA ကူကီမျိုးရာစီယုံ KNO KNA တို့ရှိနေပါတယ်။ CNO CNTF အနေနဲ့အမျိုးသားညီညွတ်ရေးဆိုရ NUG ချင်းနိုင်ငံရေးဖွဲ့စည်းတွေပါဝင်ဒီမိုကရက်တစ်အင်အားစုတွေနဲ့လက်တွဲပြီးစစ်အာဏာရှင်စန့်ကျင်ရေးနဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုပေါ်ပေါက်ရေးအတွက်ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းဒီကနေ့မှာထုတ်ပြန်တဲ့အကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ VOA သတင်းတော်နိုင်ကွင်းသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ VOA ကနေ6ရက်နေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီထိတိုင်းလိုမီတာ31 32နဲ့52တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော့သတင်းပတ်စင်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။ကျမကြီးကဏ္ဍကိုမတင်ဆက်ခင်မှာအရင်ဆုံးတော့ဥအောင်ခင်မြမကြီးသုံးသက်ချက်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။မြမအခြေအနေကောင်းကောင်းဆူဆူစင်ကာပူကတော့အမြဲတမ်းအမျက်ထုတ်နိုင်ပုံကိုဥအောင်ခင်ကသုံးသက်ပြီးတော့အကူညံဝဲအောင်နဲ့အတူတင်ပြပေးထားပါတယ်ခင်ဗျာ။
မြန်မာပြည်မှာစစ်အာဏာသိမ်းတာဟာနောက်ပြန်ဆုတ်တဲ့လောက်ရကြီးဖြစ်ကြောင်းကန့်ကွက်ဆန္ဒပြသူတွေကပြစ်တက်နေတာကိုလက်မခံနိုင်ကြောင်းစင်ကာပူဝန်ကြီးချုပ်လီရှန်လွန်းကမတ်လ၂ရက်နေ့ကပြောပါလေစင်ကာပူနိုင်ငံသားရဲ့ဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးကလည်းပြစ်တက်တာတွေကိုရပ်ဆိုင်းဖို့ပြောပါလေဒါပေမဲ့စီအစိုးရပြောင်းလဲသွားအောင်ပြည်ပကနေမလုပ်နိုင်ဘူးလို့လီရှန်လွန်းကဆိုပါတယ်ထိုင်းနိုင်ငံသားရဲ့ဝန်ကြီးဟောင်းကာစစ်တယောကတော့မြမအာနာသိမ့်ပွဲဟာအာဆီယံကိုတိုက်ခါကြစေတာမို့ပြောင်းလဲအောင်လုပ်ရမယ်လို့အေပီလာ၄ရက်နေ့ကပြောပါတယ်လီရှန်လွန်းရဲ့ဖခင်ကွယ်လွန်သူလီကွန်ယူဟာပမာဘိုချုပ်တွေအသုံးမချကြောင်းအမြဲတမ်းပြောနေပြီးမဲ့1988အရေးတော်ပုံကာလမှာမျက်ဖြူစိုက်နေတဲ့ဗမာစစ်အစိုးရကိုကူညီခဲ့ပါတယ်အဲ့ဒီအချိန်ကစပြီးစင်ကာပူဟာပမာဘိုချုပ်နဲ့ခရူနီတွေမိခူအားထားရနေရာဖြစ်လာပါလေသူတို့ရဲ့ဒေါ်လာတွေကိုထိမ့်သိမ်းထားတာစင်ကာပူပါပဲအာနာသိမ့်တာကိုကန့်ကွက်ဆန္ဒပြခွင့်မရတဲ့စင်ကာပူနေမြန်မာတွေကတော့ CDM လှုပ်ရှားမှုကိုကိုနီကိုဟာနဲ့ကူညီနေရပါတယ်စင်ကာပူမှာရှိတဲ့စစ်အုပ်စုနဲ့ခရိုနူတွေရဲ့အဆက်အသွယ်ကိုဖော်ထုတ်ပြီးဝိုင်းကျင်အောင်လဲလုပ်နိုင်ရပါတယ
်နိုင်ငံသားကဒဏ်ခတ်အရေးယူပေမဲ့စေအုပ်စုဟာဒေါ်စုရဲ့ NLD ပါတီကိုအာဏာလွှဲပေးမှာမဟုတ်ဘူးလို့လီကွမ်းယူကယူဆပါတယ်1962ခုဘူနေဝင်းအာဏာသိမ်းစဉ်ကတည်းကစစ်တပ်ဟာအစိုးရရန်တရားလို့ဖြစ်လာတဲ့အတွက်စစ်တပ်မရှိရင်အမေရိကန်နဲ့ကုလသမဂ္ဂတပ်ဖွဲ့ကိုမြန်မာပြည်ထဲလွှတ်ရလိမ့်မယ်လို့လီကွမ်းယူကမြင်ပါတယ်အာဏာခွဲဝေဖို့စစ်ကောင်းဆောင်ကိုဖြောင်းဖျက်ပြောဆိုပြီးအရသာအစိုးရဖွဲ့စည်းနိုင်ဖို့တဖြည်းဖြည်းလှုပ်ယူနိုင်တယ်လို့လဲလီကွမ်းယူကဆိုပါတယ်ဒီလိုမလုပ်နိုင်ရင်မြန်မာပြည်ကိုအုပ်ချုပ်လို့ရမှာမဟုတ်ဘူးလို့လဲလီကွမ်းယူကမြင်ပါတယ်မြန်မာနဲ့အပြင်လောကဆက်သွယ်မှုများလာလေလေဗမာစစ်ဘိုဟာအာဆီယံကိုအတုခိုးနိုင်လေလေဖြစ်လာမယ်လို့လီကွမ်းယူကမြင်ပါတယ်ဒါပေမဲ့အာဆီယံအသင်းဝင်ဖြစ်လာပြီး25နှစ်ကြာလာတဲ့အခါမှာဗမာစစ်ဘိုကအာဏာပြန်သိမ်းတာမို့အာဆီယံအသင်းလဲအကျင့်ဟောင်းကိုမပြင်နိုင်တာထင်ရှားပါတယ်
အဘအပေကံဗမာစစ်ဘိုရဲ့ထွက်ပေါက်အဖြစ်စင်ကာပူကအသုံးတော်ခံနေတာကြာပါပြီ။အိရှိမှာလူကြီးလူကောင်းကိုလက်ခံပြီးအိနောက်ဖေးမှာတခိုးတမျှကိုလက်ခံတာဟာစင်ကာပူရဲ့လမ်းစဉ်လိုဖြစ်နေပါတယ်။အ အင်းနေချင်းနိုင်ငံကမောင်ခိုဆက်လီရဲ့ဖောက်တယ်ဟာစင်ကာပူပါဘူနေဝဲအပေခံဘဝရောက်တော့စင်ကာပူမှာဆေးကူပါတယ်ဘူတန်းရွှေလဲစင်ကာပူကတဆင့်လူရဝင်းအောင်ကျိုးပန်းပါတယ်စစ်ကောင်းဆောင်ဘဝကရွေးကောက်တင်မြောက်ခံရတဲ့တမရဘဝကိုဘူကျော့စူဟာတူကူပြောင်းသွားဖို့ကိုလေ့လာဖို့နဲ့အင်ဒိုနီးရှားကိုသွားလဲဖို့1900လီကွမ်ယူကာ
အကြံပေးမှုပါတယ်ဘိုနေဝင်းစေကူဘိုတရောင်ကိုရာကိုးဆက်လေးမှာစင်ကာပူရောက်လာတော့လီကွမ်းယူကသွားတွေ့ပါတယ်တောင်ဆန်းစုကြည်ကိုထိန်းသိမ်းထားတဲ့စေအစိုးရဟာအမြဲတမ်းကတိကောက်အောက်ဖြစ်နေလိမ့်မယ်လို့လီကွမ်းယူကသတိပေးပါတယ်စီးပွားရေးကိုတိုးတက်အောင်စစ်ဗိုလ်တွေလုံနိုင်တာမဟုတ်လို့နိုင်ငံသားအတွေ့အကြုံရှိပြီးလုံနိုင်ကန်နိုင်သူတွေကိုအကူအညီတောင်းဖို့နဲ့လက်ရှိဆက်အာဏာရှင်စနစ်ကို ma tu mya ni du set let sakhan twa jin yin myama sit aso ya ha indonesia poun san myo lo ya ba lai me lo lee kwan yu ka tai twon ma de da ba mae bama sit au su ko a mya song ku nyi ni de singapore aso ya ga da myama pyatana ma ja win nai bo chou sa tin ne lo nyin ja ba de
bama aso ya ye a khe a khe ko le singapore aso ya ga tamaw paw poun ya ba de tamaw wa dang wi ga ya de dollar ri singapore ban na ku ma အထားရဲလို့ Upright International က2009မှာကြေညာဘူးပါလေစင်ကာပူအစိုးရပိုင်တဲ့ DBS Development Bank of Singapore နဲ့ OCBC Overseas Chinese Banking Corporation မှာဓာတ်ငွေဒေါ်လာကိုအနှံထားပါတယ်ရန်ကုန် OCBC ရုံးခွဲမှာတဲ့2020ခုနှစ်ကအမေရိကန်ဒေါ်လာတန်း650ရှိကြောင်းသိရပါတယ် DBS ရဲ့2020အမြတ်ငွေဟာအမေရိကန်ဒေါ်လာတန်း3500ကျော်ဖြစ်ပါတယ်အင်ဒိုနီးရှားအာနာရှင်ဆူဟာတိုလက်ထက်မှာမတမာတဲ့နီးနဲ့ရယူထားတဲ့ဒေါ်လာတွေကိုစင်ကာပူမှာယင်းနှိမ့်ညှို့နှံပြီးစီးစိမ်ခါနေတဲ့အင်ဒိုနီးရှားနိုင်ငံသားတန်းကျွယ်တထေး2000ကျော်ရှိပါတယ်မိမိနိုင်ငံမှာအခွန်လျှောက်တဲ့အနောက်တိုင်းကတထေးနဲ့ပေါင်းလိုက်ရင်စင်ကာပူမှာတန်းကျွယ်တထေးပေါင်း5000ကျော်ရှိမယ်လို့ခန့်မှန်းရပါတယ်ဗမာစစ်ခေါင်းဆောင်ပိုင်းကိုဈေးဝကူတာပေးနေတာလေစင်ကာပူပါပဲမြန်မာနိုင်ငံရေးမှာငိုစားရဲစားလုပ်နေတဲ့စင်ကာပူကတထေးစစ်ဘိုလ်ရဲ့ရှေ့ရေးကိုအာမခံနိုင်ရင်ဂျာဝင်ဆောင်ရွက်ဖို့အခွင့်အလမ်းပေါ်လာလိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
ဒီအောင်ကမြန်မာရေး30ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတစ်ခါတော့အပတ်စဉ်ကျမ်းမာရေးကဏ္ဍကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီပတ်ကျမ်းမာရေးကဏ္ဍမှာတော့အကျန်းဖတ်မှုဆိုင်ရာကလေးစိတ်ဓာတ်အကြောင်းကိုပြောပြထားပါတယ်ဆရာနာသိန်းစန့်ကျင်ဆန္ဒပြမှုတွေထဲမှာအကျန်းဖတ်တက်ဖြတ်ဖြူခွင်းမှုတွေရှိတာကြောင့်ကလေးတွေလည်းစိတ်ဓာတ်ရရနိုင်တယ်လို့စိတ်ကျမ်းမာရေးပညာရှင်တွေကဆိုပါတယ်အခုလိုကလေးစိတ်ဓာတ်ရဖြစ်သွားတာကိုကလေးအရွယ်လိုက်ဘလို့သတိပြုသိရှိနိုင်ပါသလဲဒီအကြောင်းကိုတော့ Australia ခြေစိုက်စိတ်ကျမ်းမာရေးအထူးကုသမားတော်ကြီးနဲ့မြန်မာစေတက္ကသိုလ်ရဲ့ဂုဏ်သံဆောင်ပါမောက္ခဒေါက်တာ Raymond တိတ်ဝင်ကိုကိုမင်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
โอเคစေယောကသူကုသမားတော်ကြီးဂုဏ်သံဆောင်ပါမောက္ခဒေါက်တာ Raymond တိတ်ဝင်ခင်ဗျာမြန်မာနိုင်ငံကဆက်ရနာသိဆန္ဒပြပွဲတွေအတွင်းမှာဒီလူတွေတည်ကြည်ရတဲ့အထိပေါ့နော်ပြစ်ခတ်ဖြိုခွင်းမှုတွေကြောင့်လက်ရှိဒီစိတ်ဒဏ်ရာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီအရွယ်ရောက်သူတွေအပိုင်းကပေါ့နော်ပြီးခဲ့တဲ့အပတ်ဒီတုန်းကအဓိကပြောခဲ့ကြပါတယ်ဆရာဒီတစ်ခေါက်မှာတော့ဆရာရေဒီကလေးငယ်တွေအပေါ်မှာပေါ့နော်ဘလို့တက်ရောက်နိုင်တာနဲ့သူတို့ဖြစ်လာရင်လည်းဘလို့သတိပြုမိအောင်ပေါ့နော်နောက်သူတို့ကိုတက်တာအောင်ပြုစုပေးဖို့တွေပါပြောမှာမို့အဓိကဘာကနေဆရာစပြောခြင်းလဲဆရာ
ပထမအဦးဆုံးတော့ဒီကျွန်တော်နေနေပြတွေးကြည့်နေတာတော့လေဗမာနိုင်ငံမှာကနေ့လက်ရှိဖြစ်နေဒီစစ်အာဏာရှင်တွေရဲ့လက်နက်မဲ့ပြည်သူတွေကိုနှိပ်ကုပ်နေတာအကြမ်းဖက်တာရက်စက်တာအဲ့ဒီမှာအပြစ်ကင်းစင်တဲ့လူမှုမဲ့လေးတွေအများကြီးပါတယ်ကျွန်တော်တို့ဒီမှာတော့မီဒီယာမှာပေါ့ Facebook တို့ Television တို့တို့မှာတွေ့နေရတာတော့ကလေးလေးတယောက်နန်းပေါ်မှာလူမှုမဲ့လေးပေါ့ဗျာဘာမှလည်းသူနဲ့လည်းမပတ်သက်ဘူးအဲ့ဒါကိုစစ်သားသူ့ကိုတနက်နေ့ချိန်ပြီးတော့မှကလေးကတောင်းမှတိုးရှိုးပြီးတော့မလုပ်ပါနဲ့လို့ပြောပြီးတယ်နေတဲ့ချိန်မှာတော့မှတနက်နေ့ကြီးကဆက်တက်သွားတော့ကျွန်တော်တို့လူကြီးကမှတွေ့ခဲ့ရတယ်နောက်တစ်ခါအသက်9နှစ်အရွယ်ကလေးငယ်တူကသူ့အဖေနဲ့ပုံပေါ်မှာထိုင်ပြီးတော့အိမ်ပေါ်မှာနေစမှာစစ်သားတွေကအိမ်မော်ကိုတက်ပြီးတော့အဖေကိုပြစ်လိုက်တာပြစ်လိုက်တဲ့အချိန်မှာကလေးကိုထိပါတယ်အဲ့တော့ကြေကွေးစရာကြီးတွေ့တဲ့ခါမှာကျွန်တော်တို့လည်းပဲမြင်ရတဲ့လူအလုံးကအင်မတန်စိတ်ခံစားဟာပါဒါကြီးကတမိုင်းမှာမကြုံဘူးတော့ကိုတွေ့နေရတယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့ အခုလိုဖြစ်တာကြောင့်ပေါ့နော်ဒီအကျိုးဆက်ကဘယ်လိုမျိုးဒီကလေးတွေမှာထိခိုက်သွားမလဲဆရာ။
အဲ့တော့ဒီဟာကိုခရပြန်ပြီးတော့ကျွန်တော် psychologically စဉ်းစားကြည့်မယ်ဆိုရင်ဒါတတိယရေတရားထက်မှာလက်ွက်တစ်ခုမှဖြစ်တဲ့ကိစ္စမဟုတ်ပဲနဲ့နိုင်ငံအညံ့ပြားမှာဒီလိုရက်ဆက်စွာတပ်ဖြတ်မှုတွေမှာကလေးလည်းအများကြီးပါပေါ်တယ်ကျွန်တော် report အရာလည်းအများကြီးတွေ့ကြရပါတယ်။အဲ့တော့ဒီကိစ္စမှာစိတ်သက်ပိုက်ဆိုင်ရာဘယ်လိုကလေးတွေမှာတက်ရောက်မှုရှိနိုင်တယ်လဲလို့ကြည့်ရလို့ရှိရင်ကတိတစ်ခုဖြစ်တဲ့ဘေးဥပတ်ဖြစ်တဲ့ disaster လို့ဟာမျိုးပေါ့ဒါ man made disaster လို့ခေါ်နေတာပေါ့လေကြည့်ကြတဲ့ရက်စမှုကြီးဖြစ်နေတယ်ဥပမာ world war ဖြစ်တာတို့ပေါ့လေကမ္ဘာစစ်ဟိုတိုက်ပွဲကြီးဖြစ်တာတို့အခုလက်ရှိခြေထားအဲ့လိုပုံစံဖြစ်နေပါတယ်နေရာတိုင်းမှာအဲ့တော့ဒီမှာကျွန်တော်ရေတွေ့ရတာလေကျွန်တော် yes ဆိုတာတတ်ချက်တာလည်းပဲ killing field လို့ခေါ်တာပေါ့လေစစ်မြေတလေးမှာစစ်ပွဲဆင်ပြီလို့ yes ဆက်တက်နေတယ်ဟိုကျုံတဲ့နေရာမှာတနက်ပြေရနေအထီးပါတယ်အဲ့တော့အဲ့ဒီဟာတွေရဲ့ effect ကကလေးတွေပေါ်မှာဘလောက်ကြီးကြီးမားမားဖြစ်နိုင်တယ်လို့ပြန်စဉ်းစားတဲ့အခါကျတော့ကလေးတကယ်လူမမယ်ကြီးဆိုတာကမိဘရဲ့အုပ်ထိပ်မှုအောက်မှာမိဘရဲ့ဆောက်ရှောက်မှုအောက်မှာကြီးထွားလာပြီးတော့သူတို့အရွယ်ရောက်ပြီဖြစ်တာလူငယ်တွေကမိဘပေါ်မှာနှိခုံနေရတယ်အဲ့တော့အရွယ်အပိုင်းခြားအလိုက်ပေါ့လေအဲ့ဒီကလေးတွေရဲ့သူရဲ့ sense of security သူတို့ရဲ့ safety သူတို့ဘာသူတို့ကဘာကြီးမှာဝန်ဆောင်နေအောင်အဲ့တော့သူတို့ confident ဖြစ်လာအောင်ကမိဘအုပ်ထိန်ထားတယ်အခုဒီကိစ္စမှာကျတော့ဟောကျွန်တော်လူမှုအသိုက်အဝန်ကြီးကပြက်ပြုံးသွားတဲ့သဘောရှိတယ်ပေါ့နော်တခါတမိကျေတက်မှစဉ်းစားမယ်ဆိုလို့ရှိရင်အဲ့လူတွေကတချို့ထွက်ပြေးရတာလူရှိတယ်။အဲ့တော့ကိုတဲကြီးတဲမှာပဲ internally displaced ဖြစ်သွားပြီးတော့ကျွန်တော်မြို့ဝတွေခွာတော့ရွာရောက်နေစားရောက်အဲ့လူတွေကကလေးတွေပါပေါ်မယ်။အဲ့ဒီဟာတွေကကလေးတွေပေါ်မှာတက်ရောက်မှုဟာအင်မတန်ကြီးမားပါလိမ့်မယ်
။ဟုတ်ကဲ့ဆရာကြီးဒီနေရာမှာဒီကလေးတွေနဲ့ပတ်သက်ပြီးတော့သတိပြုတင်တာရော
အဲ့တော့အခုပြန်စဉ်းစားလိုက်မယ်ဆိုလို့ရှိရင်စိတ်ထိခိုက်ဒဏ်ရာနာကျင်မှုစိတ်ဒဏ်ရာတွေဟာကလေးတွေမှာလည်းအများကြီးတက်ရောက်တယ်။အဲ့တော့ဒီရောက်ပထမဆုံးနဲ့ကျွန်တော်စဉ်းစားတဲ့ခါကျတော့ဓာရီကိုတပ်ပြမှုကိုမျက်ဝါးထင်မြင်ရတဲ့ကလေးတွေမိဘတွေငိုကြွေးနေတာတွေပူဆွေးနေတာတွေထွက်ပြေးနေရတာတွေတွေ့ရတဲ့ကလေးတွေသူတို့ကအဲ့ဒီရဲ့ trauma ခေါ်တာပေါ့လေစိတ်ဒဏ်ရာဟာဒီကလေးငယ်လေးတွေမှာသူတို့ physical mental emotional health မှာထိခိုက်ပါတယ်ဆိုလိုချင်တာကသူတို့ရဲ့ခန္ဓာကိုယ်ဖုံးဖြိုးမှုကျန်းမာရေးနောက် mental ဆိုတော့စိတ်ကျန်းမာရေးနောက် emotional ဆိုတော့သူအတွေးခံစားချက်မှာကိုထုတ်ဖော်ပြောဆိုပြီးတော့ guide တိုင်မှုအကြီးချင်းအဲ့သုံးချက်လုံးမှာသူတို့ထိပါတယ်သူအဲ့တော့ဘာလို့သွားတွေ့ရလဲဆိုလို့ရှိရင်ကလေးတွေကြီးထွားလာတဲ့ခါမှာဒါတချို့ဆိုလို့ရှိရင်ဒီအောက်မှာစစ်ပွဲဖြစ်ပြီးဟိုဒီလို stop shut up ဖြစ်ပြီးတော့ထွက်ပြေးရလို့စားစရာချို့တယ်တာတို့အိမ်ရဲ့အနေအထားပြတ်သုံးသွားတာတို့နော်ကြောင်းမတက်ရတာတို့ဟို nutrition နည်းသွားတာတို့အဲ့ဒီဟာတွေနဲ့ပတ်သက်ပြီးတော့ခန္ဓာကိုယ်မှာလည်းဖုံးဖြိုးမှုနည်းသွားမယ်စိတ်အားဖြင့်လည်းစိတ်ထရာတွေရမယ်နောက်က emotional ထရာတွေရမယ်အဲ့တော့ဒါကိုပြန်ပြီးအကြံပြုပြောမယ်ဆိုရင်သုံးမှန်ခွဲတော့လို့ရပါတယ်ကလေးအငယ်လေးတွေပေါ့ကလေးအငယ်လေးတွေကြာလို့ရှိရင်ဥပမာဟို preschool ကျောင်းမတက်ခင်အရွယ်ကြီးပေါ့လေအဲ့ဒီအရွယ်မှာဖြစ်တဲ့ဟာတမျိုးနော်ကျောင်းတက်ဆမူဂျိုရဲ့မူတာနဲ့တက်တဲ့အခြေရဲ့နောက်တစ်ခါကျတော့နည်းနည်းကြီးလာတဲ့အခြေပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဒီအရွယ်၃ပိုင်းရဲ့ယာလက္ခဏာတွေရောဆရာဘယ်လိုကွာခြားမှုရှိမလဲဆရာ
အဲ့ဒီမှာဖြစ်လာတာကလေးငယ်လေးတွေကြာလို့ရှိရင်တိတ်ငယ်တဲ့ကလေးတွေကြာတော့သူတို့မှလည်းကြောက်နေတဲ့စိတ်ရှိတယ်သူတို့ကမိဘကိုလည်းပို့ပြီးတော့တွေ့တာလာမှာပို့ပြီးတော့တွေ့လာတာဖြစ်လာမယ်သူတို့လည်းညမအိတ်နိုင်လဲလက်ဖြစ်တာဖြစ်နိုင်တယ်အဲ့တော့နည်းနည်းကြီးလာတဲ့အရွယ်ကြောက်တဲ့ခါကျတော့သူရဲ့ behavior ပြောင်းလာတယ်။ပြောင်းတော့အရင်တော့ကသူတို့ကိုယ့်ကိုယုံကြည်မှုစိတ်ချမှုရှိတယ်ပြောရွှင်နေတဲ့ကလေးလေးတွေဟာ regress ဖြစ်သွားပြီးတော့သူရဲ့အရွယ်နဲ့အရှိန်ပိုင်းကိုပြန်ပြီးကျဆင်းသွားပြီးတော့သူလက်မကိုစုပ်နေတာတို့နော်သူ့မှာယုံကြည်မှုမရှိတော့ဘဲနဲ့အဲ့လိုဖြစ်နေတာတို့နောက်အရန် clinging behavior မိခင်ကိုတွေ့ပြီးတော့နေတာတို့နောက်ကကျတော့ school refusal ကျောင်းသွားမယ့်အချိန်မှာကျောင်းမသွားချင်တော့ဘူးသူကကျောင်းသွားမှုအင်မတန်ကြောက်ကြတဲ့ဟာမျိုးဒါကညပဲဆိုလို့ရှိရင်လည်းအမှောင်ဝင်ကြောက်တာပေါ့လေညမိုးချိုလာပြီးပေါင်ပြီးဆိုတော့သူကကြောက်ပြီလေသူ့ရဲ့နည်းနည်းကြီးတဲ့ကလေးအရွယ်တွေဆိုလို့ရှိရင်ဒါကသူက physical symptom တွေပေါ့သူကလည်းတချို့ကလည်းပဲမစက်ကနေထုတ်ပြောနေတဲ့အနေအထားကြီးတယ်တချို့ကလည်းအဲ့လိုပြောတဲ့ပြောထားမှရှိတဲ့ခါကျတော့ခေါင်းကိုက်တာတို့ဖိုက်နာတာတို့အဲ့လို physical symptom တွေနဲ့ဖြစ်တာတွေတွေ့ရတယ်အဲ့ဒါကိုကြည့်ရမှဆိုရင်ကလေးတွေကဘလောက်ကြောင်းကြဆွေးမှုဖြစ်လာတယ်ဆိုတော့ကျွန်တော်တို့တွေ့ရပါတယ်အဲ့တော့အဲ့ဒီပဲကြော်လို့ရှိရင်တော့ adolescent ပေါ့လေလူငယ်လူရွယ်နော်ဒါလေးပဲဆိုကလေးတွေမှာဖြတ်လို့ရ73နှစ်74နှစ်ပေါ့လေအကြီးထွားဖွံ့ဖြိုးကြတာအချိန်မှာသူတို့ကလည်းအိတ်တဲ့အချိန်မှာဟိုအတောက်ရှစ်ဖြစ်တာပေါ့ sleep disturbance ဆိုတော့ကျွာလည်းပဲမအိတ်နိုင်ဘူးအဲ့ကလေးကနော်ကြောက်လန့်ပြီးတော့သူကြတော့လည်းပဲအိတ်တလွန်ခဲ့ပြီတော့တခြားလုံးအိတ်တနေလုံးအိတ်နေတယ်နော်နောက်သူကစိတ်ထုတ်ရှားမှုတရားများနေမယ်သူတို့ကြောက်နဲ့ကြောက်အချင်းချင်းစကားပြောတာတို့ကျွန်တော်စကားများတာတို့ argument တို့ emotional conflict တွေခဏဖြစ်တယ်အဲနောက်တစ်ခါကျတော့ delinquent behavior ဆိုတာကตัวซูทอนเนี่ยဖြစ်လာတော့ပေါ့သူကစိတ်แท้ขันษาချက်ကိုသူကကြကြနာပေါ်ထုတ်ပေါ်ကျူးလို့မရတဲ့ခါကြတော့သူက impulse control ဆိုတာမရှိတော့ဘူးသူကသူချုပ်ထိတ်နေတဲ့စိတ်ကနည်းလာပြီးတော့မှ delinquent behavior ဆိုတာက so tua nak apa ni? Adi sih juga malu ber, dua ada cikwa lagi sura, takah sih ni tua suami biraru, ayat awi biraru, adi sih pun tua dekliri, mungkin sih wah tua dekliri, ni aje lah. Dah dekliri development or cikwa pun cuba stay sama, sih dek kisah ibu.
Okay, sih ni aje Malaysia.
Pasien jemaah ini kanagu komen dan sepikir apa sebarai guru karo. Tayangan lawat season itu dan sepi maafi barai di season guru tayang jizai tayangan lawat dekat dan sepi tarap sebarai. Kamu ya?
Pasien dan setua me tayangan lawaga justru barai. Imaneng tuan tayangan dah lumiu suri ni tayang cari ayat itu rima pipian ni je pipian tu ini. Tanyan dah rui ye tan rui gu, ting hat ting set tara pibari.
Mingla ba shen, zima ga amira, fi wa wai no dah rui ting set tara di debat tanyan peteng lua ma na se nyama rui garo. Ketsin lula yi tem lo kia yi ne nyama sida du aja pibwa ni ye daik wa rui jao. Ketsin bi ne mu wang yu ne adri nga di da gan tong dong gan, se bi lu ya gu ting shang ni jaya bari. ดาวไม้ชั้นบีเต็มรออาซีเอสเอสเอสเอสเอเยทานาจูเน่ดัสคันตะคู่โกญมาสิตตะกะอเมี่ยวเนี่ยติคักเคเรสุราเน่ซียาบีเอชกะจ้ากะละอนุญาตญีญีเยอสุยากูพั่วซีจองตะเยเวนทุบเปลี่ยนเจญญาเกเรอโปไตนาอพั่วซีเยตุ่งเปลี่ยนหมู่เยกูจ้าจายามาบะเชิญจมะกะนังหอมบาเชิญตะเรนฤโกไนกงเอ็งเนี่ยอตูตินสับปี้ตวามาบะ ကချင်ပြည်နယ်မိုးမောင်မြို့နယ်အတွင်းဖြစ်ပွားနေတဲ့ကချင်လွတ်လပ်ရေးတပ်မတော်ခရိုင်အင်းနဲ့အာနာသိန်းစစ်ကောင်စီတို့အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ကြေးရွာပေါင်း၁၀ရွာကဒေသခံ၃000ခန့်စစ်ပေးလို့ရကိုထွက်ပြေးတိမ်းရှောင်နေရတယ်လို့စစ်ရှောင်များနဲ့စစ်ရှောင်တွေကိုကူညီပေးနေသူတွေကပြောပါတယ်။မိုးမောင်မြို့နယ်အတွင်းဧပြီလ၁ရက်အပတ်ခန့်ကစတင်ခဲ့တဲ့တိုက်ပွဲတွေဟာဒီနေ့
ကတာဝန်ရှိသူတူကပြောပါတယ်မိုးမောင်မြို့မှာစစ်ဆောင်1000ခန့်ရှိပြီးကချင်နှစ်ချင်းခရီးရန်အဖွဲ့ချုပ်KPC ကစီစဉ်ပေးတဲ့နေရာတွေမှာစစ်ဆောင်ပြည်သူ900ကျော်နဲ့တခြားဘုံကြီးကျောင်းတွေမှာလည်းခေါ်လုံနေကြပါတယ်ဗမာမြို့ပေါ်နဲ့မိုးမောင်မြို့နယ်ကမန်နောင်ရှမ်းရွာမှာလည်းစစ်ဆောင်ထောင်ကနန်းရှိနေတယ်လို့လည်းအကူအညီပေးနေတဲ့အဖွဲ့တွေကပြောပါတယ်မိုးမောင်မြို့နယ်အတွင်းအာဏာသိမ်းစစ
ကျွန်တော်တို့ရင်းနှီးတဲ့ရင်းနှီးတဲ့ပြင်လေရင်တွေနဲ့လည်းလာရောက်ပြစ်ခတ်နေတဲ့အပြင်လေရင်တွေနဲ့လည်းလာရောက်ပြစ်ခတ်နေလို့အခုလိုထွက်ပြေးတိတ်ဆောင်နေရတဲ့ဆိုပြီးဒေသခံတွေကပြောပါတယ်။ရှမ်းပြည်နယ်ရှိပိုင်းထိုင်းနိုင်ငံနယ်စပ်မှာရှိတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSC ရဲ့ထဏာချုပ်နဲ့တပ်စခန်းကြီးတစ်ခုကိုမြန်မာစစ်သားရဲ့အမြောက်အစားကနေပြစ်ခတ်ခဲ့ပါတယ်။ဧပြီလ17ရက်နေ့မှာတော့ RCSSC ရဲ့လွယ်တန်းလျံဌာနချုပ်ရှိရာဘက်ကိုလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့ပါတယ်။ဧပြီလ20ရက်နေ့မှာတော့ RCSSSC ရဲ့လွယ်တန်းလျံဌာနချုပ်ရှိရာဘက်ကိုလက်နက်ကြီးကြီးသုံးလုံးထပ်မံကြားရောက်ခဲ့ပါတယ်။လူထုထိခိုက်ဒဏ်ရာရရှိမှုတော့မရှိခဲ့ပါဘူ ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့
Korea sekian tuaya lanjang bosi, Benson Tangjoga Jaya Ngayago, anak tinggi sekangsiga, Ibrahim Nasatya Nigani, Nasatya Nieti, abg matraya amin, kafiu topian laybare, tandalan mione, Benson Tangjoma, Jaya Chaya Shibi, aku abg matraya amin topian tare Jaya Ngayagaro, Benson Harun. London, Talan B, Talan Lo, Jewari, Chipare, Akulo, CNF, Tana Choshia, Nishi, Jewari, Go, Sekansi, Paka, Ajimataya, Ame, Topian, like the Ajang Yingo, Matia, Bime, Sit and Nashian Sanjin, the CDM, Wuntanri, Lunge Gong Sandri, any data Pako, Trapi, Denshang Lomaya, on Yue, Da Pianang Nelu, Dida Kanriga, Yu Sani, Jabare, Bigger and Masla, Dongale, in Athonse, Lashide, Anna Tain Sekansi, Tapo, Winriha, CNF, Paho, Tana Choku, Thaya, CDM Wintare, Ye Wontan Rigu, Bia Apple, Downsu Kepubare.
Kayin Bina Papon Kayan, Kayu Tamanga, Tanju Namina, Tanyaman is a Jama Shida, Tanum Hippoma, Zolan in the Lidia, Nina Mashida, Sikonsi Tanduku, Trimbo, Changjaya Mafibi, A Chama Java got Pika Mesubi, Lidamashu, Change Out Kaniavare, Sikonsi Taku, Trimopolo, Ebrela Nasa Yanima, Tanum Hippo, Twane the Lizigu, Uduta Tazaganga, Tama Pika Nidello, Lidamariga Suvare. Ebrela Sakoniani, Sanini Male, Palumita Mapiatani, Selling Asigo, Mekata, Sikonsi Tazakanga, Tanane Pika Keraja, Eddie Diraga, Selly the Maria, Selly Mato Yerobe, Nada Yavare, Tianu Tamanga name Yetwe, Tanum Hibirisha, Toletani Yaga Sabi, Manuta Tigo, Sikonsi Tapega Chadare, Tazakan Chaku Shivare.
Rokan Bine, Buddha Mune, Agapian, Jiwaga, Jasoni, Jiwada, Tong Ugo, Yapong say a Jojala de Dai, a Satu Maya de Dwe, Mitasu Winiga, So Yeni Jabare, Jasoni to Rigaro, Uma Mountain, Uta 19, Uso, Antano, Pichabare, Turo Tong Uha, Ebola Cheyenne, Nana Banga, Jiwa, a ship, Jau Pong Yang, Chango, Nasha, Dwayagani, Akulu, Jasun, Dwara Pidelu, Jiwa Dariga, Joare, Turo Tong Ugo, Be a Prega, Pansi.
ထားတယ်ဆိုတာတော့အတိမပြုတ်နိုင်သေးပါဘူးအခုတင်းလွားတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါဧပြီလ17ရက်နေ့ကCRPHကနေကြာကာလအမျိုးသားညီညွတ်ရေးအစိုးရကိုဖွဲ့စည်းကြောင်းတရားဝင်ထုတ်ပြန်ကြေညာခဲ့တဲ့အပေါ်တိုင်းနာဖွဲ့စည်းရေးကနေဘယ်လိုသဘောထားအမြင်တွေရှိနေပါသလဲအမြင်ရဲ့စူးစိချက်ကိုနိုင်ငံဝင်ကနေတင်ဆက်ပေးထားပါတယ်
အမျိုးသားညီညွတ်ရေးအစိုးရအန်ယူဂျီဟာတိုင်းဒေသလူမျိုးစုတွေလှုပ်လှမ်းနေတဲ့အစိုးရသုံးမဟုတ်ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုကိုဥတည်သွားနေတဲ့အစိုးရပုံစံမျိုးဖြစ်လာနေပြီလို့ဖက်ဒရယ်ရေးရတဲ့
ဒီမိုကရေစီအလုံးစုံမပါဝင်နိုင်သေးတော့လည်းပဲကျွန်တော်ထင်တယ်တော့ပါဝင်နိုင်ဖို့အတွက်ဟိုစူးစမ်းနေတဲ့အနေအထားမျိုးဖြစ်တယ်။ကိမျိုးရာစီယုတ်ကန်ယူကန်လည်းတမန်ငါမူတော်ဖာဝန်ခရံပြောရေးစုခွင့်ရှိသူဘယ်သူမှမင်္ဂလာလဲ။တမန်ငါမူတော်ခရံနေတဲ့သူကဆွေမှုရဲ့အဆောင်ရမှုပေါ်မှာတော့ကျွန်တော်တို့ဒီထောက်ခံချက်ကိုလိုပဲပြောချင်တယ်ပေါ့လေ။အခုလည်းဆိုတော့ကျွန်တော်တို့ဒီလက်ရှိ
ကျွန်တော်တို့လိုလားတဲ့ဒီနေ့ကဘီဒေါ်စုရဲ့ဖရေဘီဒေါ်စုကိုတော့ကျွန်တော်တို့ဟိုဆောင်ရွက်သွားနိုင်မယ်လို့လည်းကျွန်တော်တို့အလိုမျိုးမှန်းလို့ပဲဖြစ်ပါတယ်။အမျိုးသားညီညွတ်ရေးဆိုရအယူကြီးကိုတိုင်းသားလူမျိုးစုတွေနဲ့လူအစလို့ဆက်လက်တိုးချဲ့ဖွဲ့စည်းသွားမယ်လို့ CRPA ကပြောပါတယ်။ဧပြီလ16ရက်နေ့က CRPA ထုတ်ပြန်လိုက်တဲ့ကြားကာလအမျိုးသားညီညွတ်ရေးဆိုရဘက်မှာကချင်ကရင်ကရင်လီမွန်ချင်းတောင်ပလောင်စတဲ့တိုင်းသားလူမျိုးတွေပါဝင်လာတာကိုတွေ့ရပါတယ်။
ကြရပြည်နယ်ဒီမိုကရက်တစ်ပါတီ KYSDP ထွေထွေတွေးမှုခုတဲရဲကတော့ဒီလိုမျိုးတိတ်ဆတ်ပြီးဒါလူမျိုးနဲ့စိတ်ဆတ်ပြီးဒီလိုဖက်ဖြေးစီကားတဲ့အပေါ်မှာတော့ကျွန်တော်အနေနဲ့လက်ခံပြစ်ဆိုပါတယ်။ဖက်ဒီမိုကရေစီတစ်လက်ကိုဥပဒေသွားဖို့အတွက်နည်းနည်းလေးပုံစော်လာတယ်လို့ကျွန်တော်တို့မြင်တာပေါ့နော်။တကယ်လက်တွေ့အခေါ်ခေါ်တဲ့အခါကျလို့ရှိတော့ဘယ်လိုလောင်းမလဲဆိုတာတော့ကျွန်တ
ဒီလေလိုအပ်သလိုဆက်လက်တိုးချက်ဖွဲ့စည်းသွားမှာဖြစ်ကြောင်းသတင်းထုတ်ပြန်အပ်တယ်လို့ရေးသားထုတ်ပြန်ထားတာပါလက်တော်ဖွဲ့စည်းလိုက်တဲ့
ပြောင်းစုလွှတ်တော်ကိုစားပြုကော်မတီCRPHကအမျိုးသားညီညွတ်ရေးအစိုးရNUG ကိုဖွဲ့စည်းလိုက်တဲ့အပေါ်မော့အဖွဲ့အစည်းတွေကဘလို့အမြင်တွေရှိနေပါသလဲမိကလျာမုံကလည်းစူးစီးတင်ဆက်ပေးထားပါတယ်2021ရွေးကောက်ဝင်နိုင်ရာNLD လွှတ်တော်ကိုယ်စားတွေနဲ့ဖွဲ့စည်းထားတဲ့ပြည်တော်စုလွှတ်တော်ကိုစားပြုကော်မတီCRPHကအမျိုးသားညီညွတ်ရေးအစိုးရNUG ကိုဖွဲ့စည်းလိုက်တဲ့အကြောင်းမျိုးသားညီညွတ်ရေးတိုင်ပင ပြီးတော့အလေးပြုပါတယ်။သူတို့ရဲ့ပေးသမှုတွေနဲ့ထိုက်တန်အောင်ကျွန်တော်တို့ရယူပေးဖို့တောင်းဝန်ရှိကြပါတယ်။ဒါကြောင့်လည်းအခုအများပြည်သူတွေညှော်လင့်တောင်းတနေတဲ့ မျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းပြီးကြောင်းကိုကျွန်တော်ကြေညာပါတယ်
လောလောဆယ်ဖွဲ့စည်းလိုက်တဲ့မြို့သားညီညွတ်ရေးအစိုးရဘက်မှဝန်ကြီးဌာနဆက်တခုပါဝင်ပြီးတော့ဝန်ကြီးချုပ်နဲ့ဒုဝန်ကြီးနေရာတွေမှာ NLD ပါတီမဟုတ်တဲ့တိုင်းရင်းသားတွေပါဝင်လာတာကိုတွေ့ရပါတယ်။မြို့သားညီညွတ်ရေးအစိုးရဘက်မှာတော့မော်မျိုးသားနိုင်ကောင်းတော်နဲ့မင်းစရာဦးတို့ပါဝင်လာတဲ့အပေါ်ဝါမြောက်ဂုံယူမိတယ်လို့မော်မျိုးသားကွန်ရက် MNN ပြောခွေရနိုင်အောင်ကာကမော်မသားနဲ့ခုလိုပြောတော့ပါတယ်
ก็จะอะเลโซนี่สมองน้องก็กาหมุนปุ้ยป้ามาบ้านหลังนี้ในชั้นปุ้ยเดี๋ยวค่อยก็จะที่คุณจะได้น้องในกาเล
ยอมิวราญีญุยีซุยะพั่วเดมาจรเราโมญูตา2รอบปาวินနေတဲ့ပေါ်မှာတိတ်ကိုဂုံယူဝေါမြောက်မိပါတယ
်အခုလိုနိုင်ငံရေးအရဖြစ်ပေါ်ပြောင်းလဲမှုတွေညှန်းဆနေတဲ့ကာလမှာမိဖက်ဖွဲ့စည်းတွေမှာဖြစ်ဖြစ်ဆက်ဆက်ဖွဲ့စည်းတွေနဲ့ပဲဖြစ်ဖြစ်ပါဝင်ပတ်သက်တဲ့အခါမှာဘယ်နှစ်ဖက်ကြာအလွန်တတိထားရမယ်လို့မွန်ပြည်တစ်ပါတီဘိုးလုံးမှုဆောင်ဖွဲ့ဝင်နိုင်အောင်မင်းကမွန်မာတာနဲ့ပြောတော့ပါတယ်
အဲ့ဒီကရမှုနကောတကြတော့နှုတ်နှုတ်ပြင်းတက်မှုချက်ချောက်နကော
အခုလိုအချိန်နေမျိုးမှာတတိကြီးကြီးထားရပါမယ်မေဖက်ဆက်ဆက်မှုတွေအန်ဒီရဲ့နှစ်ဖက်စလုံးရှိတတ်ပါတယ်အန်ဒီရဲ့ကြီးကြီးတိတ်တိတ်နှစ်ဖက်စလုံးမှာရှိနေပါတယ်ဒါကြောင့်ကျွန်တော်တို့ပြည်သူလူထုတွေအနေနဲ့မှန်ကန်စွာသုံးသပ်ဆုံးဖြတ်ဖို့လိုပါတယ်ဆုံးဖြတ်ချက်တွေမားတာနဲ့မိမိတဝူတဲ့အတွက်တာမကဘူးတမျိုးသားလုံးအတွက်ပါထိတ်တိုက်တိုးမှုအန်ဒီရဲ့တွေနဲ့ရင်ဆိုင်ရပါလိမ့်မယ
်လက်ရှိအာဏာသိမ်းစစ်ကောင်စီမှာမော်ညီညွတ်ရေးပါတီကိုယ်စားလှယ်တွေလည်းပါဝင်နေပါတယ်ရှင်
ခုဆက်ပြီးတရေချင်းချက်ကိုနားဆင်ကြရမှာပါရှင်
။ကချင်ပြည်နယ်မိုးမောင်းမြို့နယ်အတွင်းကကချင်လွတ်လပ်ရေးတပ်မတော် KIA နဲ့မြန်မာစစ်တပ်တို့အကြမ်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ကျေးရွာပေါင်း၁၀ရွာကျော်ကဒေသခံ3000ခန့်စစ်ဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်။ရှမ်းပြည်အရှေ့ပိုင်းထိုင်းနိုင်ငံနယ်စပ်မှာရှိတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ရဲ့ဌာနချုပ်နဲ့တပ်စခန်းကြီးတစ်ခုကိုမြန်မာစစ်တပ်ရဲ့အမြောက်တပ်ကနေပစ်ခတ်ခဲ့ပါတယ်။
ကလန်းရှင်တွေအခုနားဆင်ခဲ့ကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရ
။သတင်းရှင်တွေခုနားဆင်ခဲ့ရတာကတော့အပတ်စဉ်တရင်သတင်းလွှာအစီအစဉ်ဖြစ်ပါတယ်။အခုတော့နောက်ဆုံးရသတင်းချင်းချုပ်ကိုဆက်ပြီးတော့ကြေညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာလာမယ့်ဧပြီလ24ရက်နေ့စနေနေ့မှာချင်းပါမယ့်မြန်မာအရေးပေါ်အာဆီယံထိပ်သီးအစည်းအဝေးကိုစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်လူကိုယ်တိုင်တက်ရောက်မှာဖြစ်တယ်လို့စစ်ကောင်စီနဲ့နှီးဆက်သူတူက VOA ကိုအတည်ပြုပါတယ်။အာဆီယံထိပ်သီးအစည်းအဝေးတက်ရောက်မဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာဂျကာတာမြို့ကိုရောက်နေတဲ့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထူးကိုယ်စားလှယ်ခရစ်စတင်းရှာနာဘဂနာနဲ့လည်းတရားတွေ့ဆုံဆွေးနွေးဖို့ရှိတယ်လို့အတည်ပြုပြောဆိုပါတယ်။ဒီစည်းဝေးကိုတော့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်အာဆီယံခေါင်းဆောင်9ယောက်တက်ရောက်မှာဖြစ်ပြီးဖိလစ်ပိုင်သမ္မတရိုဒရီโกဒူတာတေးနဲ့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်ဟုချာတို့တော့မတက်ရောက်ဘူးလို့ကြေညာထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုပြစ်တင်ရှုတ်ချကြောင်းအဆိုပြုထားတဲ့လွတ်တော်ဥပဒေမူကြမ်းကိုဗြိတိန်နိုင်ငံရေးပါတီကိုပါတီကလွတ်တော်အမတ်တရားကထောက်ခံကြောင်းပြောကြားလိုက်ပါတယ်။ဒါပြင်မြန်မာနိုင်ငံကိုစစ်လက်နက်ရောင်းချမှုပိတ်ပင်မဲ့နိုင်ငံတကာညွန်ပေါင်းအဖွဲ့ဖွဲ့စည်းရေးနဲ့ရွေးကြတဲ့လူမျိုးတုံးတပ်ဖြတ်ခံရမှုကိစ္စနဲ့ပတ်သက်လို့ ICJ နိုင်ငံကတရားခုံရုံးမှာတင်ထားတဲ့အမှုမှာဥပပေါင်းပါဝင်ရေးတို့အတွက်လည်းဗြိတိရှားအစိုးရအနေနဲ့ပြင်းထန်တဲ့အရေးယူဆောင်ရွက်မှုတွေလှုပ်ဆောင်ဖို့အတွက်လည်းဒီလွတ်တော်မတ်တွေကတောင်းဆိုလိုက်ကြပါတယ်။ရှေ့တောင်အရှေ့နိုင်ငံများအဖွဲ့အာဆီယံအနေနဲ့မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ကိုအတိမတ်မပြုဖို့နဲ့ပြည်ထောင်စုလွတ်တော်ကိုစားပြုကော်မတီ CRPH ဦးဆောင်ပြီးမကြာခင်ကဖွဲ့စည်းလိုက်တဲ့မျိုးသားညီညွတ်ရေးအစိုးရNUG ကိုသာအတိမတ်ပြီးဖို့ NUG ဝန်ကြီးနော်ဆူဇန်နာလှလှဆိုကဒီနေ့မှတိုက်တွန်းပြောဆိုလိုက်ပါတယ်။စစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ဆန္ဒပြမှုတွေကနိုင်ငံတော်ဝန်နှီးမျိုးစုံနဲ့ဆက်ပြီးတော့လုပ်နေကြပါတယ်။နေရောညမှာလူငယ်တင်းချက်တာတဲ့ရန်ကုန်မြို့မှာတော့လူများပြလက်မထွက်ဆန္ဒပြတာမရှိတော့ပေမဲ့လူငယ်တွေဥဆောင်ပြီးတော့အုပ်စုလိုက်ပျောက်ကြားသပိတ်တွေနဲ့အွန်လိုင်းပေါ်မှာဆန့်ကျင်လှုပ်ရှားမှုတွေကိုလုပ်ခဲ့ကြပါတယ်ခင်ဗျာ။ဒီညအစည်းအဝေးထုတ်လုပ်ရေးမှူးကမတ်စုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့တိုနီပိုလော့ဖြစ်ပါတယ်။VOA American အသံရဲ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 32နဲ့52တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးဘေးကင်းလုံခြုံနိုင်ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါThank you.
This program has come to you from the